Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American တန်ကနေ2016ခုနှစ်ဩဂုတ်လ14ရက်တနင်္ဂနွေနေ့နဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပါ
မင်္ဂလာပါရှင်ကျမကခင်မြတ်တက်ပါဒီမနက်ခင်းသတင်းတွေကိုကိုညံဝင်းအောင်နဲ့အတူကြီးညာပေးမှာပါစီးရီးယားမှာအချက်ချာကြတဲ့ Man Bitch မျိုးကိုစစ်သွေးကြော်တွေလက်ထက်ကပြန်ပြီးတိမ့်ပိုင်နိုင်မည်မို့ဒေသခံတွေပြန်လာနေကြပါပြီ American ထူးသမ္မတ Joe Biden ဟာလက်ရှိဆက်ဆံရေးတင်းမာနေတဲ့တူရကီနိုင်ငံကိုတွားရောက်ဖို့ရှိပါတယ်ပူတိုရီကိုမှာတော့ဇီကာရောဂါကူးစက်ပြန့်ပွားမှုအခြေအနေတွေတိတ်ဆိုးနေတာပေါ့တောက်ကြနေပါပဲအရေးပေါ်အခြေအနေကြီးညာလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမှန်ကျင်နိုင်
ကမ္ဘာပြည် NDA မြန်မာနိုင်ငံကို၄ရက်ကြာချစ်ချည်ရေးခီးစဉ်ဖြစ်ရောက်ရှိနေတဲ့တရုတ်ကွန်မြူနတီပါတီနိုင်ငံတကာရေးရာဝန်ကြီးနဲ့စစ်အစိုးရခေါင်းဆောင်ဟောင်းဗိုလ်ချုပ်မှူးကြီးတန်းရွှေတို့နှစ်ဦးတွေ့ဆုံခဲ့တဲ့အပေါ်သုံးသက်ချက်တွေဘယ်လိုရှိပါသလဲ
ဒီမျိုးစုံကိစ္စကဗိုလ်ချုပ်မှူးကြီးတန်းရွှေကိုယ်တိုင်သဘောတူခဲ့တဲ့တွေ့ဆုံတော့ဒီတော့ guest pipeline ရထားလားယူဆရတာဒါတွေကို
ဒါကတော့မြမစီရေးကျွမ်းကျင်သူတဦးက VOA ကိုပြောပြသွားတာပါ။တရင်အစီအစဉ်အပြီးမှာအပြည့်အစုံကိုတင်ပြဖို့ရှိပါတယ်။ဒါ့အပြင်စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်ကိုထုတ်လွှင့်တဲ့အခါမှာလည်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့တရုတ်ခီးစဉ်အပါအဝင်ဗိုလ်ချုပ်မှူးကြီးဟောင်းတန်းရွှေနဲ့ဒီမြမနိုင်ငံကိုရောက်ရှိနေတဲ့တရုတ်ကွန်မြူနတီပါတီနိုင်ငံတကာရေးရာဝန်ကြီးတို့တွေ့ဆုံပွဲအပေါ်သုံးသက်ချက်တွေကိုလည်းကြားဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့ကပြောပြပါအောင်ရှင
်။ Syria မြောက်ပိုင်းတူရကီနယ်စပ်နားမှာရှိတဲ့ IS စစ်သွေးကြွတွေအခိုင်အမာခြေကုပ်ယူထားတဲ့ Man Bitch မြို့ကစစ်သွေးကြွတွေကို American တွေပံ့ပိုးကူညီနေတဲ့တိုက်ခိုက်ရေးသမားတွေကမောင်းထုတ်နိုင်ခဲ့ပြီးနောက်တနေ့ဖြစ်တဲ့စနေနေ့မှာတော့ဝမ်းမြောက်ဝမ်းသာဖြစ်နေကြတဲ့ Syria မြို့ကန်ထောင်ပေါင်းများစွာဟာပျက်စီးနေတဲ့မြို့တွေကိုပြန်လာနေကြပါပြီ။ Kurdistan 24 TV မှာတော့အပြိုပြက်တွေဖုံးနေတဲ့လမ်းမတွေကိုဖျက်ပြီးသွားနေတဲ့မော်တော်ယာဉ်တွေကိုတွေ့နေရပြီးတိုက်ပွဲကြောင့်ရှောင်ပုန်းနေရသူတွေပြန်လာနေတာလည်းတွေ့ရပါတယ်။ IS စစ်သွေးကြွတွေကို Syria Democratic တပ်ဦး SDF အဖွဲ့ကဦးဆောင်တိုက်ခိုက်ခဲ့တာပါ။စစ်သွေးကြွတွေဟာတောက်ကြနေမှာ Man Bitch မြို့ကိုဆွန့်ခွာပြီး IS စစ်သွေးကြွအဖွဲ့တွေထိန်းချုပ်ထားတဲ့နေဆက်ကဂျာရာဘူလတ်မျိုးစီဥတီသွားနေရမှာအရက်သား2000လောက်လဲပါသွားတာတွေ့ရပါတယ်။အဲ့ဒီလူတွေဟာတစားကံဖြစ်နေဖမ်းသွားတာခံရတာလားသူတို့သဘောနဲ့သူတို့လိုက်သွားတာလားဆိုတာကိုကိုယ်ကိုယ်ပြပြမသိရသေးပါဘူး။ဒါပေမဲ့အရက်သားအများပြားဟာစစ်သွေးကြော်တွေထွက်သွားပြီးမကြခင်မှာပဲမျိုးစီပြန်လာတယ်လို့မျက်မြင်သက်သေတွေကပြောပါတယ်။မန်ဘစ်မျိုးဟာစီးရီးယားနိုင်ငံတဲ့ကရက်ကာမှာရှိတဲ့အဲစစ်သွေးကြော်တွေအဖွဲ့ချုပ်ကိုအထောက်အကူပစ္စည်းတွေပို့ပေးရမှာမဟာဗျူဟာမြောက်အရေးပါတဲ့နေရာပါ။ဒီလိုဒီမျိုးကျသွားတာဟာအီရန်နဲ့ဆီးရီးယားမှာကာလီဖိတ်အစ္စလာမစ်နိုင်ငံထူထောင်မှုလုပ်နေတဲ့အစွန်းရောက်တွေအတွက်အတော့ကိုအထိနာတယ်လို့သုံးသက်သူတွေကပြောပါတယ်
။ American Democrat Party ရဲ့ကွန်ပျူတာတွေကိုနှစ်ကြိမ်ထွင်းဖောက်ခိုးယူခဲ့သူအဖြစ်ပြောဆိုထားတဲ့ hacker တဦးဟာလွတ်တော်အမတ်200နီးပါးရဲ့ဖုန်းနံပါတ်တွေနဲ့အခြားပုဂ္ဂိုလ်ရဲ့အချက်အလက်တွေကိုတောက်ကြနေကထုတ်ပြန်လိုက်ပါတယ်။ Guciver 2လို့သူ့ကိုယ်သူခေါ်တဲ့ hacker ဟာလက်ရှိနဲ့အရင် Congress လွတ်တော်အမတ်ပေါင်း194ဦးတို့ရဲ့ဖုန်းနံပါတ်နဲ့သတင်းအချက်အလက်တွေကိုဖွင့်လွှတ်ရတဲ့ဒီဝက်တင်ဂီတာပတ်စဝတ်ကိုသူ့ရဲ့အင်တာနက်စာမျက်နှာမှာဖော်ပြလိုက်တာပါအမေရိကန်သမ္မတရွေးကောက်ပွဲဟာရုပ်ပြက်ဆင်းပြက်ဖြစ်လာပြီလို့သူကဆိုပါတယ်နိုင်ငံလုံးဆိုင်ရာဒီမိုကရက်တစ်ကော်မတီ DNC ကနေပေါက်ကြားခဲ့တဲ့သတင်းတွေအရဟယ်လာရီကလင်တန်ရဲ့ပါတီတွင်းရွေးကောက်ပွဲမှာလွတ်တော်အမတ်တွေတစ်စိတ်တစ်ပိုင်းပါဝင်ခဲ့ပုံရတယ်လို့ဆိုပါတယ်ဂူစီဘာရဲ့ဖော်ပြချက်အရအားလုံးကိုနောက်ွယ်ကနေစီစဉ်ထားပြီးဖြစ်ပုံရတယ်လို့ပြောပါတယ်ဒီမိုကရက်တစ်လွတ်တော်မဲဆွယ်စီယုံရေးကော်မတီDCCC ရဲ့စာရွက်စာတမ်းအထောက်အထားတချို့ဒီဆာဗာထဲမှာရှိနေတဲ့အသုံးချပြီတော့ဆိုပြီးသူကရေးသားထားတာပါအင်တာနက်ကနေချိုးဖောက်ဝင်ရောက်ဖို့ဆိုတာခက်ခဲမှုမရှိသလို DNC ကကွန်ပျူတာတွေကိုချိုးဖောက်ဝင်ရောက်တာထက်တောင်လွယ်သေးတယ်လို့ hacker ကိုစီပါကပြောလိုက်ပါတယ
် American 2သမ္မတ Joe Biden ဟာဒီလကုန်လောက်မှာတူရကီကိုတွားရောက်မှာဖြစ်ကြောင်းသမ္မတအင်ဗျူကတောက်ကြနေမှာကြေညာပါတယ် မစ္စတာဘိုင်ဒန်ဩဂုတ်လ24ရက်တောရဖို့စီစဉ်တာဟာတူရကီမှာဇူလိုင်15ရက်အာဏာသိမ်းကျိုးပမ်းမှုတွေဖြစ်ပွားခဲ့ခြင်းကစပြီးအနောက်နိုင်ငံကထိတ်တန့်ခေါင်းဆောင်တူပထမဆုံးတောရောက်တာလည်းဖြစ်ပါတယ်။အာဏာသိမ်းမှုကြိုးစားမှုကိုစီစဉ်တယ်လို့အပြစ်တင်ထားတဲ့အစ္စလမ်တရားဟောဆရာကိုအမေရိကန်ကပြန်ပြီးပို့ပေးဖို့တောင်းဆိုမှုတွေကြောင့်တူရကီနဲ့အမေရိကန်နှစ်နိုင်ငံဆက်ဆံရေးတွေတင်းမာနေခြင်းမှာအခုလိုတောရောက်တာလည်းဖြစ်ပါတယ်။အာဏာသိမ်းမှုနဲ့ဆက်နွယ်မှုရှိနေတာနဲ့ပတ်သက်ပြီးမွတ်စလင်တရားဟောဆရာဖီတူလာဂူလမ်ကိုဖမ်းဆီးပေးဖို့အတွက်အမေရိကန်အစိုးရကိုတရားဝင်ပန်ကြားဖို့တူရကီအရာရှိတွေကပြင်ဆင်နေတယ်လို့တူရကီအစိုးရအာဘော်အနာဒိုလူသတင်းမှာဖော်ပြပါတယ်။တရားဟောဆရာကိုပြန်ပြီးပို့ရင်းနဲ့ပတ်သက်ပြီးအမေရိကန်အစိုးရစီကအပြုသဘောဆောင်တဲ့တုံ့ပြန်မှုတွေရခဲ့တယ်လို့ဒီသတင်းပတ်စောပိုင်းတူရကီနိုင်ငံခြားရေးဝန်ကြီးကပြောပါတယ်။ဝန်ကြီးချုပ်ဘနာလီယီဒရမ်ကတော့ဒုသမရရဲ့တူရကီခီးစင်မှာဒီကိစ္စအတွက်ပေးယူလုပ်ရဆွေးနွေးဖို့လုပ်မှာမဟုတ်ဘူးလို့ပြောဆိုခဲ့တယ်လို့သူကအမေရိကန်နဲ့တူရကီဆက်ဆံရေးတိုးတက်မှုဟာဂူလင်ကိုပြန်ပြီးပို့ရေးပေါ်မှာမူတည်နေတယ်လို့ဒီကိစ္စအတွက်အပေးယူညှိနှိုင်းဖို့မရှိဘူးလို့လည်းပြောကြားခဲ့ပါတယ်။အမေရိကန်ကတော့တူရကီသမ္မတရီဆက်တေယက်အာဒိုဝမ်ရဲ့မဟာမိတ်ဟောင်းတစ်ယောက်ဖြစ်ခဲ့တဲ့မစ္စတာဂူလင်ကိုတူရကီပြန်ပြီးပို့ဖို့အတွက်သူ့မှာအပြစ်ရှိကြောင်းတက်တဲ့အထောက်ထားခိုင်လုံပြမယ်လို့တုံ့ပြန်ခဲ့တာပါ
။ယီမန်နိုင်ငံကဟူသီသဘုံတွေဟာစနေနေ့ကဆာနာမြို့မှာလွှတ်တော်ကိုခေါ်ယူခဲ့ပြီးဒါဟာလွန်ခဲ့တဲ့နှစ်နှစ်အတွင်းပထမဆုံးအကြိမ်ဖြစ်ပါတယ်။နိုင်ငံကအတိအမှန်ပြုထားတဲ့အစိုးရပေါ်သူတို့ရဲ့ဩဇာကြီးမားကြောင်ပြသတဲ့အနေနဲ့အခုလိုလုပ်ခဲ့ကြတာပါလွတ်တော်အစည်းအဝေးအထမ်းမြောက်ဖို့လိုအပ်တဲ့လူဦးရေမပြည့်တဲ့အဲ့ဒီလွတ်တော်ခေါ်ယူတာကိုသမရမွန်ဆွာဟာဒီကပြစ်တင်ရှုတ်ချလိုက်ပါတယ်ဒီလိုရဟာဖွဲ့စည်းပုံဥပဒေကိုချိုးဖောက်ရရောက်တယ်လို့အဲ့ဒီလွတ်တော်ကိုတက်ရောက်တဲ့ကိုယ်စားလှယ်တွေဟာရာဇဝတ်မှုမြောက်ပြီးဥပဒေအရအပြစ်ပေးခံရမယ်လို့သူကသတိပေးလိုက်ပါတယ်ဒီတော့တွင်စော်ရီဦးဆောင်တဲ့မဟာမိတ်တပ်ဖွဲ့ကဟူသီသဘုံထိန်းချုပ်ထားတဲ့ရင်းမြင်မြောက်ပိုင်းစာဒါမြို့ကစာတင်ကျောင်းတစ်ကျောင်းကိုဘုံကျဲခဲ့တဲ့အတွက်အနည်းဆုံးလူ10ဦးသေဆုံးပြီးကလေး10ဦးဒဏ်ရာရရှိသွားပါတယ်။ပြီးခဲ့တဲ့သတင်းပတ်တည်းလုံးမဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုကုလသမဂ္ဂကရပ်ဆိုင်းလိုက်တာပါ။နှစ်ဖက်အဖွဲ့တွေနဲ့အတူတကွမတွေ့ဆုံခင်ကုလသမဂ္ဂငြိမ်းချမ်းရေးကိုယ်စားလှယ်တွေကအဖွဲ့ချင်းစီကိုတရားတွေ့ဆုံပြီးညှိနှိုင်းဖို့ရှိတာကြောင့်လို့ဆိုပါတယ်။ယမင်မှာတိုက်ပွဲတွေမှာအခုချိန်ထိအနည်းဆုံးလူ 6,500 တည်ဆုံးပြီးအဲ့ဒီထဲမှာအရသာ 3,200 ကျော်ပါတယ်လို့စောင့်ကြည့်ရေးအဖွဲ့တွေကပြောပါတယ
် UAE ဗီရိကန်တိုင်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.9 ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1500ကနေထုံလွှင့်ပေးနေပါတယ်ရှင
်။ VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ထိုင်းနိုင်ငံကနိုင်ငံခြားခီးသွားတွေလာရောက်လေရှိတဲ့အပန်းဖြေနေရအများပြားမှာကျယ်သပရီနှစ်ညနဲ့တောက်ကြမနဲ့ခင်တွေမှာဘုံခွဲတိုက်ခိုက်မှု7ခုဖြစ်ပွားခဲ့တဲ့အတွက်လူ4ဦးသေဆုံးပြီးဒါဇင်နဲ့ချီတန်းရရခဲ့တာမို့ဘုံခွဲမှုလှုပ်ဆောင်သူတွေကိုထိုင်းအာဏာပိုင်တွေရှာဖွေနေပါတယ်။အခုတိုက်ခိုက်မှုတွေကိုအစ္စလမ်အစွန်းအဖွဲ့တွေကလှုပ်ဆောင်မယ်လို့တန်တရာမရှိကြောင်းနဲ့ဒါဟာနိုင်ငံရေးရမကျေနပ်တဲ့ဒေသရင်းအဖွဲ့တခုရဲ့လှုပ်ဆောင်မှုလို့ရဲတွေကပြောပါတယ်။ထိုင်းရရှိတချို့ကတော့ဒါဟာထိုင်းနိုင်ငံတောင်ပိုင်းကမွတ်စလင်သဘုံတွေရဲ့လက်ချက်လို့ပြောပေမဲ့ဘယ်အဖွဲ့ကမှလှုပ်ဆောင်တယ်လို့မကြေညာကြပါဘူး။ထိုင်းပြည်မှာဒီတိရိခေ84နှစ်မြောက်မွေးနေ့ထိမှနိုင်ငံတော်အားလိုက်ရဲ့နေ့ဖြစ်ကျင်းပနေခြင်းမှာပဲထိုင်းတောင်ပိုင်းအပန်းဖြေကမ်းခြေမြို့တွေမှာဘုံပေါက်ကွဲခဲ့တာဖြစ်ပြီးပေါက်ကွဲမှုတစ်ခုကတော့ထိုင်းဘရင်နဲ့ဘရင်မနွေရသည့်ဆန်နန်းတော်ရှိရာဟွာဟင်းကမ်းခြေမြို့မှာဖြစ်ခဲ့တာပါ။ဘုံကွဲမှုအတွင်းနိုင်ငံခြားသား7ဦးဒဏ်ရာရခဲ့ပြီးဩစတြေးလျဂျာမနီအီတလီနဲ့နယ်သာလန်နိုင်ငံသားတွေပါဝင်ပါတယ်။ဒီနေ့ဓမ္မမို့နှစ်ဖက်မှာတန်တရာရှိသူကိုဖမ်းနိုင်မယ်လို့မျှော်လင့်ရကြောင်းထိုင်းဒုရဲချုပ်ပွန်ဆာဖတ်ပွန်ချရွန်ကသတင်းတောက်တွေကိုစနေနေ့မှာပြောပါတယ်အသေးစိတ်အချက်အလက်တွေကိုတော့မပြောပါဘူးအထောက်ထားတွေကိုရဲတွေကစုဆောင်းနေပြီးဒီတိုက်ခိုက်မှုနောက်ကွယ်မှာနိုင်ငံတကာအကြမ်းဖက်အုပ်စုတွေမရှိနေဘူးလို့ထင်မြင်ကြောင်းလည်းသူ့ရဲချုပ်ကပြောပါတယ်ဖူကတ်ထရန်ဆူရတ်ထာနီဖန်ကအိုနာနဲ့ခပ်ပြီးနေရာ6ခုမှာဘုံကွဲခဲ့တာဖြစ်ပါတယ
်ဘရာဇီးနိုင်ငံရီယိုဒီဂျနေရိုမြို့မှာကျင်းပနေတဲ့2016အိုလံပစ်အားကစားပြိုင်ပွဲတွေရဲ့နာမည်ကြီးလူကြိုက်များတဲ့ရေကူးပြိုင်ပွဲနောက်ဆုံးပွဲစဉ်တွေကိုဒေသဆန်တော်ချင်းစနေနေ့မှာနောက်ဆုံးကျင်းပကြမှာဖြစ်ပြီးအမေရိကန်နိုင်ငံကယေကူးချန်ပီယံမိုက်ကယ်ဖက်ဆာမီတာ104ရောက်တွဲလက်စင်ကန်အလွတ်ပြိုင်ပွဲမှာပါဝင်မှာဖြစ်ပါတယ်။ယေကူးပြိုင်ပွဲတွေကနေအနားယူထားရကရီယို2016အိုလံပစ်အားကစားပြိုင်ပွဲမှာပြန်လည်ပါဝင်လာတဲ့ဖက်ဆာအခုသတင်းပတ်အတွင်းကျင်းပတဲ့ယေကူးပြိုင်ပွဲမှာရွှေတစ်စိတ်၄စုငွေတစ်စုနဲ့ရရှိထားတာဖြစ်ပါတယ်။စနေနေ့ညနှောင်းပိုင်းမှာကျင်းပမယ့်နောက်ဆုံးပြိုင်ပွဲမှာဖက်အနေနဲ့နောက်ထပ်ရွှေတစ်စိတ်တစ်ခုထပ်ရနိုင်ဖို့အလားအလာများတဲ့အတွက် အမေရိကန်အသင်းတွေရွှေတစိတ်တစ်ခုထပ်တိုးလာမယ်သဘောရှိပါတယ်။တောက်ကြနေတော့ကတော့အမေရိကန်နိုင်ငံဟီကူးချန်ပီယံ KT လက်ဒက်ကီကမီတာ800အလွတ်ကူးပြိုင်ပွဲမှာကမ္ဘာဆန်ကျင်အသစ်တင်ပြီးရွှေတစိတ်ရောက်သွားပါတယ်။အခုအတန်လှင့်ချိန်အထိရရှိထားတဲ့တစိတ်စင်းရင်းတွေအရအမေရိကန်ကရွှေတစိတ်22ခုငွေ15ခုကျေး18ခုစုစုပေါင်း54ခုနဲ့ထိပ်ဆုံးကဥဆောင်နေတာပါ။တရုတ်နိုင်ငံကတော့ရွှေ73ငွေ17ကျေး19စုစုပေါင်း40စုရပြီးဒုတိယလိုက်နေပြီ။ဗြိတိန်နိုင်ငံကတော့ရွှေ9ငွေ17ကျေး6စုစုပေါင်း26စုနဲ့တတိယမှာရှိနေပါတယ်။အရှိတောင်အရှာနိုင်ငံတွေထဲမှာတော့မြန်မာအိန္ဒိယချင်းထိုင်းနိုင်ငံကရွှေ2ခုငွေ2ခုကျေး2ခုစုစုပေါင်း4ခုနဲ့နံပါတ်18မှာရှိပါတယ်။
American Piranha Puerto Rico မှာ Zika virus ပိုကူးစက်ပြန့်ပွားမှုကြဲကြဲပြန့်ပြန့်ဖြစ်လာနေတဲ့အတွက် American Zoo ကတောက်ချာနေမှာအရေးပေါ်အခြေအနေကြီးညာလိုက်ပါတယ်။2016နှစ်ကုန်ပိုင်းလောက်မှာ Puerto Rico ဒေသခံ3,000ခွဲတဲ့က4ပုံတပုံလောက်ဟာဒီရောဂါပိုကူးစက်တာခံရနိုင်တယ်လို့ဒီသတင်းပတ်သက် Puerto Rico ကျွန်းဒေသကိုတောက်ရောက်ခဲ့တဲ့ American စစ်တပ်ကျန်းမာရေးဆိုင်ရာအကြီးအကဲ Sergeant General Vivek Hamadi ကခန့်မှန်းလိုက်ပါတယ်။ပြီးခဲ့တဲ့သတင်းပတ်သက်မှာ Puerto Rico မှာရောဂါကူးစက်ဖြစ်ပွားသူ1914ယောက်ရှိခဲ့တာမို့ပထမဆုံးဒီရောဂါဖြစ်ပွားသူတွေ့ခဲ့တဲ့ဒီဇင်ဘာလကစပြီးအခုဆိုစုစုပေါင်း1000ကျော်သွားပါပြီ။ဒီထက်မှာကိုဝင်ဆောင်မိခင်က1000ကျော်ပါပါတယ်။ဒါပေမဲ့ရောဂါကူးစက်ခံရသူအရေးအတွက်ဒီတဲ့ပိုများမှာကိုကျွမ်းကျင်သူတွေစိုးရိမ်နေပါတယ်။အခုလိုကူးစက်ခံရသူ10ယောက်မှာ8ယောက်ကရောဂါလက္ခဏာမပြတာမို့ဆရာဝန်စီကိုမသွားကြပါဘူး။အခုလိုရေးပေါ်အခြေအနေကြီးညာဖို့အတွက်အုပ်ချုပ်ရေးမှုကပန်ကြားခဲ့တာဖြစ်ပြီးဒီအခြေအနေအောက်မှာဆိုပီတိုရီကိုအတွက်ရောဂါတိုက်ဖျက်ရန်ပုံငွေပြန်ဆေးဝန်တန်းတွေပါချထားပေးရမှာဖြစ်ပါတယ်။ဒီရောဂါပိုးကြောင့်လူနာအသေးအံဖြစ်တာတိတ်မရှိပေမဲ့ကိုဝင်ဆောင်မိခင်တွေမှာအကူးစက်ခံရမွေးလာတဲ့ကလေးဟာ microcephaly လို့ခေါ်တဲ့ပုံမှန်မဟုတ်တဲ့တိတ်သိငယ်တဲ့ဥကောင်းပါတဲ့ချွရင်းမှုရှိတဲ့ကလေးမွေးလာတတ်ပါတယ်။
အမေရိကန်ပြည်ထောင်စုတောင်ပိုင်းလူဝေဇီယနာပြည်နယ်မှာမိုးအသည်ထန်စွာရွာသွန်းနေတာကြောင့်ပြည်နယ်အုပ်ချုပ်ရေးမှူးဂျွန်ဘဲအက်ဒဝတ်စ်ကစနေနေ့မှာအရေးပေါ်အခြေအနေကြေညာလိုက်ပါတယ်။လူဝေဇီယနာပြည်နယ်တောင်ပိုင်းစိုးစိုးရွားရွာရေကြီးနေတဲ့ဒေသထဲမှာ News Oling မြို့လေပေါင်းဝင်တာပါ။လူသေးအလောင်းနှစ်ခုကိုရေထဲကဆဲယူခဲ့ပြီးစနေနေ့နေ့လယ်ပိုင်းအထိလူပေါင်း1000ကျော်ကိုကယ်ဆယ်ခဲ့ရတယ်လို့ National Guard အဖွဲ့ကပြောပါတယ်။ပြည်နယ်ကရေနေရာအတော်များများတင်းတင်းငင်နေထိဆက်ပြီးရေကြီးနိုင်ခြေရှိပါတယ်။တောင်ပိုင်း Mississippi နဲ့ Alabama ပြည်နယ်တွေမှာလည်းမုန်တိုင်းအတွင်းနဲ့မိုးသည်ထန်စွာရွာနေပြီးဒေသတစ်ခုလုံးမိုးဆက်ကြီးနိုင်ပါတယ်ခင်ဗျာ
။ Direct from Washington The Voice of America VOA
ဒေါက်ကင်မြတ်သက်နဲ့ကိုညံဝင်းအောင်တို့ကတင်းငွနေနေနဲ့ခင်သတင်းအစီအစဉ်ကိုတင်ဆက်ခဲ့တာပါရှင်။အခုဆက်လက်ပြီးတော့မြန်မာသတင်းလွှာကိုနားဆင်ရမှာပါ။ဩဂုတ်လ17ရက်နေ့ကနေ14ရက်နေ့အထိမြန်မာနိုင်ငံကို4ရက်ကြာလာရောက်လည်ပတ်နေတဲ့တရုတ်ကွန်မြူနစ်ပါတီနိုင်ငံတကာရေးရာဝန်ကြီးမစ္စတာဆုံထောင်းကစစ်အစိုးရခေါင်းဆောင်ဟောင်းဗိုလ်ချုပ်မှူးကြီးတန်းရွှေကိုတွားရောက်တွေ့ဆုံခဲ့တာဟာဗိုလ်ချုပ်မှူးကြီးအနေနဲ့မြန်မာနိုင်ငံရေးမှာအရေးပါတဲ့အခမ်းကဏ္ဍမှာရှိနေသေးတယ်ဆိုတာကိုတရုတ်ကွန်မြူနစ်ပါတီကအသိအမှတ်ပြုရာရောက်တယ်လို့မြန်မာနိုင်ငံရေးအကဲခတ်တွေကပြောပါတယ်မြန်မာနိုင်ငံရဲ့လက်ရှိအသွင်ကူးပြောင်းရေးအခြေအနေတိုးတက်မှုဟာအရေးကြီးဆုံးအစ်စ်မှာရောက်ရှိနေကြောင်းနဲ့တရုတ်နိုင်ငံရဲ့အုပ်ချုပ်မှုအတွေ့အကြုံတွေကိုလည်းမြန်မာဘက်ကနောက်ထပ်လေ့လာဖို့လိုအပ်နေကြောင်းဗိုလ်ချုပ်မှူးကြီးတန်းရွှေကနိုင်ငံတကာရေးရာဝန်ကြီးနဲ့တွေ့ဆုံစဉ်မှာလည်းပြောကြားခဲ့ပါတယ်အကြောင်းစုံကိုဆက်ပြီးနားဆင်ပါရှင်တရုတ်ဟာမြန်မာနိုင်ငံရဲ့စီးပွားရေးနဲ့လူမှုရေးတိုးတက်ဖွံ့ဖြိုးအောင်နှစ်ပေါင်းများစွာကူညီပံ့ပိုးခဲ့တဲ့အိမ်နီးချင်းမိတ်ဆွေနိုင်ငံဖြစ်ကြောင်းဗိုလ်ချုပ်မှူးကြီးတန်းရွှေကတွေ့ဆုံပွဲမှာပြောကြားခဲ့တယ်လို့တရုတ်ကွန်မြူနစ်ပါတီနိုင်ငံတကာရေးရာဌာနရဲ့အင်တာနက်ဝက်ဘ်ဆိုက်မှာဖော်ပြထားပါတယ်။ဒါအပြင်ကဏ္ဍပေါင်းစုံမှာလည်းနှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးခိုင်မာဖို့နဲ့တရုတ်ရဲ့အုပ်ချုပ်ရေးအတွေ့အကြုံတွေကိုလည်းမြန်မာအနေနဲ့နောက်ထပ်လေ့လာဖို့လိုအပ်ကြောင်းပြောဆိုခဲ့တယ်လို့ရေးသားထားပါတယ်။မြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးအခြေအနေတိုးတက်ဖို့အခုအချိန်ဤဟာအရေးကြီးတဲ့အစ်စ်မှရောက်နေကြောင်းနဲ့တရုတ်အစိုးရအနေနဲ့နိုင်ငံရေးအင်အားစုအသီးသီးနဲ့ဆက်လက်ပြီးတော့ရင်းနှီးနှီးဆက်ဆံတဲ့အပေါ်မှာသူ့အနေနဲ့လေးစားမိကြောင်းဗိုလ်ချုပ်မှူးကြီးတန်းရွှေကပြောကြားခဲ့တယ်လို့လည်းဆိုပါတယ်။မြန်မာနိုင်ငံရေးလေးလာသုံးသက်သူဒေါက်တာရံမျိုးသိန်းကတော့ဒီတွေ့ဆုံမှုဟာမြန်မာနိုင်ငံရဲ့အပြောင်းအလဲဖြစ်စဉ်မှာဗိုလ်ချုပ်မှူးကြီးတန်းရွှေရဲ့အရေးပါမှုကိုတရုတ်ဘက်ကတရားဝင်အသိအမှတ်ပြုလိုက်တဲ့သဘောဖြစ်တယ်လို့ဓာတ်ရိုက်လေးလိုက်အစီအစဉ်မှာအခုလိုတုံ့တက်ခဲ့ပါတယ
်။အဓိကတော့ဗောလေတရုတ်နိုင်ငံရဲ့အမျိုးသားအကျိုးစီးပွားနဲ့ဓာတ်ရိုက်ဆက်ဆိုင်နိုင်တယ်လို့ကျွန်တော်ကတုံ့တက်ပါတယ်။အဲနောက်ပြီးတော့မြန်မာနိုင်ငံရဲ့လက်ရှိနိုင်ငံရေးအပြောင်းအလဲမှာဗိုလ်ချုပ်မှူးကြီးဟောင်းဦးတန်းရွှေရဲ့အခန်းကဏ္ဍဟာတော်တော်အရေးပါတဲ့အနေအထားမှာရှိတယ်ဆိုတာကိုတရုတ်ကွန်မြူနစ်ပါတီအနေနဲ့တရားဝင်အသိအမှတ်ပြုလိုက်တဲ့သဘောမျိုးလဲတက်ရောက်နေတယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ်။
ပဲနောက်ပြီးတော့အခုနောက်ပိုင်းမှာဒီပြုတ်ကွန်မြူနတီပါတီရဲ့ခေါင်းဆောင်တဦးကိုဘူဂျုံမူဂျီအောင်ဦးတန်းရွှေကတွေ့ဆုံတာဟာဒါသူ့အတွက်လည်းပဲဒါပထမဆုံးပေါ့လေနိုင်ငံကြားဧည့်သည်တဦးကိုလက်ခံတွေ့ဆုံတာအဲ့ဒီအပြင်အဲ့ဒီတွေ့ဆုံမှုနဲ့ပတ်သက်ပြီးတော့တရုတ်ကွန်မြူနတီပါတီရောတရုတ်သတင်းမီဒီယာတွေရောဟာနေမကူးခင်အမြင်အမြန်သတင်းထုတ်ပြန်တာတွေကိုကြည့်မယ်ဆိုရင်အဲ့ဒီနောက်ွယ်မှာအကျိုးစီးပွားတွေအများကြီးဆက်ဆက်နေမယ်လို့တော့ကျွန်တော်ကသုံးသပ်ပါတယ်ဗျ
စစ်ဖက်အရာရှိဟောင်းဘုံမူဟောင်းဦးအောင်လစ်ထွတ်ရဲ့အမြင်ကတော
့ဘုံကြောင့်ဒီတန်းရှည်ကိုတိုင်းလေဒီနေ့အထိကဘာပဲဖြစ်ဖြစ်ကျွန်တော်တို့တည်ရတော့ဒီဘုံကြောင့်မူကြီးမင်းအောင်လည်းဒီဘုံကြောင့်မူကြီးတန်းရှည်ရဲ့ဩဇာအရေးအောက်ပါပဲရှိနေတော့မှာဖြစ်ပါတယ်အဲ့တော့ဘုံကြောင့်မင်းအောင်လည်းဒီဘုံကြောင့်တန်းရှည်လုတ်ခဲ့တာတွေကိုဟာဖြစ်ဖို့တကူသူ့အနေနဲ့လုတ်ခဲ့မှရှိရောလုံးလို့လေရမယ်အနေနဲ့မျိုးကျွန်တော်တို့မရှိသေးလို့ကြောင့်မို့ဒီဘက်ကတော့ message ပေးချင်တာကတော့ဒီတမ်းမတော်နဲ့ပတ်သက်ပြီးတော့ပါဒီငင်းငင်းကိစ္စတွေကိုကျွန်တော်တို့ငင်းငင်းငင်းဖြစ်ဖို့အတွက်ဒီဘုဂျုံမူကြီးတန်းရွှေရုပ်ဘက်ကပြီးတော့မှဒါဘုဂျုံမူကြီးတန်းရွှေကိုပြောမှမင်းအောင်လည်းလုံးမအောင်ဘုဂျုံကြီးမင်းအောင်လည်းလုံးမအောင်ဒါငင်းငင်းကိစ္စကိုကျွန်တော်တို့ပြောလိုက်ပါတယ်အလားတူပဲဒီမြေဆုံကိစ္စကဒါဘုဂျုံမူကြီးတန်းရွှေကိုယ်တိုင်သဘောတူခဲ့တဲ့ကိစ္စပါဒါဒီဒါ gas pipeline ရထားလားကိစ္စကြီးဟာဒါတွေကိုဘုဂျုံမူကြီးတန်းရွှေအနေနဲ့ဘယ်လိုသဘောထားမလဲဆိုတဲ့ဥစ္စာကိုလည်းဒီဘက်ကလာပြီးတော့မှတိခောက်တဲ့အနေမျိုးရှိတယ်လို့ကျွန်တော်ထင်တယ်လား
ဒီတွဲဆုံမှုနဲ့ပတ်သက်လို့တရုတ်မြန်မာဆက်ဆက်ရေးကြွမ်းကျင်သူတရုတ်နိုင်ငံအခြေစိုက်ဒေါက်တာလှကျော်စောကသူ့ရဲ့အမြင်ကို VOA မြန်မာပိုင်းရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာအခုလိုပြောဆိုခဲ့ပါတယ
်အစပိုင်းလေးကသူတို့ကကြည့်ရတာဟိုဘိုးချုပ်မူကြီးတန်းရွှေနဲ့ရောအဲဦးသိန်းစိန်နဲ့ရောသူတို့ကတော်တော်ရင်းနှီးကြတာဖြစ်တာနော်စီးပွားရေးလုပ်ငန်းတွေပါတယ်လေတောက်လျှောက်လုပ်နေတာဖြစ်တော့အဲ့ဒီအတွက်နောက်ခင်ဗျားတို့အားလုံးအစီအရေးလေးငါအဖခစ်တို့နဝတခစ်တို့ပါအဲဒီကဘာလုံးကဝိုင်းပိတ်ဆို့နေတဲ့အခါမှာတရုတ်ကလည်းသူတို့ကိုကာကွယ်ပေးထားတယ်လို့ဖြစ်တာ哦အဲ့တော့အဲ့ဒီဟာကိုအပြန်အလှန်ခုကတော့ဟိုသွားပြီးနှုတ်ဆက်တဲ့သဘောလောက်ပဲရှိပ
ါဝင်းကြီးမစ္စတာဆုံထောင်းဦးဆောင်တဲ့တရုတ်ကွန်မြူနတီပါတီကိုယ်စားလှယ်အဖွဲ့ရဲ့မြန်မာနိုင်ငံခီးစဉ်အတွင်းမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံကြ合いဝင်ကြီးလည်းဖြစ်တဲ့ဒေါအောင်ဆန်းစုကြည်အပါအဝင်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်စက်ခိုင်ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌသမရဟောင်းဦးသိန်းစိန်ပြည်ထောင်စုလွှတ်တော်ဥပဒေရေးရာနဲ့အထူးကိစ္စရပ်များလေလာဆန်းစစ်သုံးသက်ရေးကော်မရှင်ဥက္ကဋ္ဌသူရဦးရွှေမန်းတို့နဲ့လည်းတွေ့ဆုံဆွေးနွေးခဲ့ပါတယ်ရှင်တနင်္ဂနွေနေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်။အခုတော့ဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုတင်ဆက်မှာပါ။အစိုးရကဘာပဲလုပ်လို့မြမတစ်တော်ရီဇက်တိုက်ပြုံးတီးနေတာဟာငင်းလို့မရတဲ့အချက်ဖြစ်ပါတယ်။ဒီအကြောင်းကိုဥအောင်ခင်ကသုံးသက်ရေးသားပြီးကိုကျော်ကျော်သိန်းနဲ့အတူတင်ပြမှာပါရှင်။
မြန်မာပြည်မှာတစ်တော့ပြုံးတိမှုများလုံးတဲ့အတွက်လက်ရှိဗန္ဒယင်းနဲ့မှာတစ်လုံးထုတ်လုပ်မှုကိုတပြီလုံးမှခိတ္တရက်ဆိုင်ပြီးဘကိုးရုံးမှမှာတော့ဆယ်နှစ်ရက်ဆိုင်မယ်ဆိုတဲ့သတင်းကိုဇူလိုင်လကသတင်းမီဒီယာတွေမှာဖော်ပြကြပါတယ်။မီလာမှာကျင်းပတဲ့တစ်လုံးငန်းဌာနအလုပ်ရုံဆွေးနွေးပွဲမှာကျွန်းပင်1000နီးပါးသာရှိတော့တယ်ဆိုတာမို့ကျွန်းနဲ့တစ်မှာထုတ်လုပ်မှုကိုတစ်နှစ်ရက်ဆိုင်တာဖြစ်ပေါ်ရပါတယ်။ဒါပေမဲ့ဒီလိုရက်ဆိုင်လိုက်ုံနဲ့တစ်တော့ပြုံးတိမှုကိုဟန်တားနိုင်ပါမလားဆိုပြီးဆွေးနွေးကြပါတယ်။အရင်ကလည်းဒီလိုရက်ဆောင်ခဲ့ဘူးပြီမဲ့တော့ပြုံးမှုကိုမဟန်တားနိုင်ပါဘူး။2012ကစပြီးကျွန်းတစ်ထုတ်လုပ်မှုကို15ရာခိုင်နှုန်းတစ်မာကို20ရာခိုင်နှုန်းရှော့ချဖို့အစိုးရကကြိုးပမ်းခဲ့တယ်လို့ဆိုပါတယ်။ဘကိုးရုံးမှာတစ်တော့ကြိုးဝိုင်းပြီးမှကျွန်းတစ်ထုတ်ယူမှုကို90ရာခိုင်နှုန်းရှော့ချပြီးတစ်မာကို30ရာခိုင်နှုန်းအထိရှော့ချတယ်လို့သိရပါတယ်။ဒါပေမဲ့တော်ပြုံးတဲ့ပမာဏကတော့အများအားတိုးပွားနေပါတယ်။ဈေးကွက်စနစ်စတင်စဉ်ကတန်းပီဧရိယာ60ရာခိုင်နှုန်းကိုတစ်တော့ဖုံးလွှမ်းခဲ့ရာကဥသိမ်းစိန်အစိုးရတက်လာချိန်မှာတစ်ဖုံးတဲ့ဧရိယာက58ရာခိုင်နှုန်းအထိကျဆင်းလာပါတယ်။မနစ်ကတော့52ရာခိုင်နှုန်းအထိရော့ကျသွားပါတယ်
။ဒါပေမဲ့တန်းပီဧရိယာ27ရာခိုင်နှုန်းကသာတော်ကောင်းဖြစ်ပြီးတောပြက်က27ရာခိုင်နှုန်းရှိပါတယ်။မြမတစ်တော့ကိုတော်ကောင်းတော်ပြက်နဲ့တော်နေဆိုပြီးသုံးမျိုးခွဲခြားထားပါတယ်။နေအောင်ကြီးမဝင်နိုင်လောက်အောင်တည့်ရွက်တွေပိတ်နေတဲ့တော်ကိုရွက်အုပ်ပိတ်တဲ့တော်သို့မဟုတ်တော်ကောင်းလို့ခေါ်ပါတယ်။ရွက်အုပ်တိတ်တိမှု40ရာခိုင်နှုန်းကျော်ရင်တော်ကောင်းလို့သတ်မှတ်ပါတယ်။ရွက်အုပ်တိတ်တိမှု30နဲ့40ရာခိုင်နှုန်းကျော်မှရှိရင်ရွက်အုပ်ပွင့်တဲ့တော်သို့မဟုတ်တော်ပြက်လို့ခေါ်ပါတယ်။ တထုတ်ယူမှုများလာရင်တောကောင်းဟာတောပြက်ဖြစ်သွားပါတယ်ရွှေအုပ်တည်တည်မှုဆယ်ရာဂိုင်နှုန်းအောက်ကတောကိုတောင်ရတတော်သို့မဟုတ်တောနိုင်လို့သတ်မှတ်ပါတယ်တိုင်းပြည်ဧရိယာ22ရာဂိုင်နှုန်းဟာတောနိုင်တွေဖြစ်ပါတယ
်မြမပြည်အကြောင်းပြောရင်တတော်မပါရင်မပြီးပါဘူးစီးပွားရေးနိုင်ငံရေးနဲ့တတော်ဆက်ဆက်နေတာရှေးခေတ်ကတည်းကဖြစ်ပါတယ်ဗမာပြည်လက်ထက်ကစပြီးဒီကနေ့အထိအစိုးရကိုတော်လှန်ပုန်ကန်သူတွေဟာတောထဲမှာပုန်းအောင်ခိုလုံကြတာမို့တောခိုတယ်ဆိုတဲ့စကားပေါ်ပေါက်လာပါတယ်တစ်တော့ဟာအဓိကကျတဲ့သဘောတရားဇတ်တ်ပစ္စည်းဖြစ်တာကြောင့်အစိုးရရောတိုင်းသူပြည်သားရောလက်နက်ကင်အုပ်စုတွေရောအသုံးပြုကြပါတယ်တစ်တော့အသုံးပြုမှုနဲ့ပတ်သက်ပြီးအစိုးရနဲ့ဒေသခံပြည်သူလူထုထိတ်တိုက်တွေ့တဲ့အစဉ်အလာတွေအများကြီးရှိပါတယ်တစ်တော့ဌာနကိုအင်္ဂလိပ်က1856ခုနှစ်မှာတည်ထောင်တော်မူနှစ်ပေါင်း160တတန်းရှိတဲ့ဌာနဖြစ်ပါတယ်။အဆက်မပြတ်တစ်ထုတ်ယူနိုင်ရင်ဟာအင်္ဂလိပ်အစိုးရရဲ့တစ်တော်လှမ်းစဉ်ဖြစ်ပါတယ
်။ကျွန်းပင်ကိုဘရင်ပစ္စည်းအဖြစ်မြမမင်းကသတ်မှတ်တယ်လို့အင်္ဂလိပ်ကလည်းအစိုးရပိုင်ဖြစ်သတ်မှတ်ပါတယ်။ကျွန်းတစ်ကိုလူတလောက်အမြဲတမ်းရနိုင်အောင်နဲ့တောမပြုံးအောင်ဘယ်လိုလုပ်ရမလဲဆိုတာကိုအင်္ဂလိပ်ကအဓိကထားပါတယ်။ဒါကြောင့်ကျွန်းပင်စိုက်ပျိုးရေးနဲ့ကျွန်းတော်ထိန်းသိမ်းရေးဟာတစ်တော်ဌာနရဲ့အဓိကလုပ်ငန်းဖြစ်လာပါတယ်အင်္ဂလိပ်ကကျွန်းတော်အားလုံးကိုကျိုးဝိုင်းတစ်တော်လှုပ်ပစ်လိုက်ပါတယ်တစ်တော်ကျိုးဝိုင်းတွေကိုအကွက်ချပြီးဘယ်အကွက်ကစားခုမဲဆိုတာကို1920မှာစီမံကိန်းချပြီးစတင်လုပ်ကင်ပါတယ်ဒါကိုရွေးချယ်ခုတ်လှဲစနစ်လို့ခေါ်ပါတယ်ကျွန်းတော်ကိုအလုတ်တိုင်းနဲ့ဖွဲ့ပြီးအစီအစဉ်လိုက်တစ်ခုနီဖြစ်ပါတယ်ခုတ်ကွက်စင်အတိုင်းတစ်ထုတ်ယူရင်တော်မပြုံးပဲအမြဲတမ်းထုတ်ယူနိုင်အောင်အင်္ဂလိပ်ကျင့်သုံးတဲ့နည်းဖြစ်ပါတယ
်။စစ်အစိုးရအဆက်ဆက်ဟာတစ်လုံးရောင်းစားဖို့သာစိတ်ဝင်စားပြီးတစ်တော်ပြုစုပြောထောင်ရေးတဲ့ထိမ့်သိမ်းရေးကိုလစ်လူရှုတာကမရပါနဲ့။တိုင်းရင်းသားလက်နက်ကင်ကလည်းတစ်တော်နဲ့ရပုံငွေရှာဖို့ကြိုးပမ်းပါလေ။1990ပြည်လုံးနှစ်တွေမှာကော်တူလေးတစ်တော်ဌာနမှာအမှုဒဏ်900လောက်ရှိပါလေ။စစ်အစိုးရလက်ထက်မှာထိုင်းနဲ့တရုတ်ကုမ္ပဏီကိုတစ်ထုတ်ခွင့်ပေးလိုက်တာဟာတော်ပြုံးရတဲ့အဓိကအကြောင်းရင်းတစ်ခုဖြစ်ပါတယ်။1994မှာတစ်မောင်ခိုမှုနဲ့စစ်ဘုတရားကျော်ထောင်ချသွားပါတယ်။မနစ်ကတော့တရုတ်ပြည်သား150ကျော်တစ်ခိုးထုတ်မှုနဲ့ထောင်ချပြီးမှပြန်လွှတ်ပေးလိုက်ပါတယ်။ဒီနေ့ထဲမှာတစ်ခိုးမှုပေါင်း2000ကျော်ရှိပါတယ်။စစ်အစိုးရတက်မလာမီပြည်တွင်းပြည်ပကုမ္ပဏီတွေကိုတစ်ထုတ်ခွင့်ပေးခြင်းကစပြီးမြန်မာတစ်တော်ပြုံးတည်လာပါတယ်။အခုတော့ဒီကိစ္စကိုပြည်သူလွှတ်တော်မှလည်းဆွေးနွေးတော်ကိုတွေ့ရပါတယ်။ချင်းစောခေါ်လက်ကင်ဆက်လွားကိုအလွဲတကူဝယ်ယူနိုင်တာဟာလေတော်ပြုံးညံရတဲ့အကြောင်းရင်းဖြစ်တယ်လို့ပြည်သူလွတ်တော်ကိုယ်စားလှယ်ဒေါ်ရင်မင်းလှိုင်ကဆိုပါတယ်အင်ဂျင်900ရှိတဲ့ရွာမှာချင်းစောဆက်လွား100လောက်ရှိပါတယ်တဲ့ဒီကိစ္စနဲ့ပတ်သက်ပြီးဥပဒေပြဋ္ဌာန်းထားပြီးမဲ့လက်တွေ့ကျင့်သုံးတဲ့ဘက်ကအားနည်းနေတာထင်ရှားနေပါတယ်ခင်ဗျာ
အခုဆက်လက်ပြီးတော့American 3 English စာအစီအစဉ်ကိုဒေါ်လာလတန်းကတင်ဆက်မှာပါ။နားဆင်ကြရအောင်ပါရှင
်။ဒီတင်ပါ English American စာကန်တာမှာအင်းမြရဲလို့ဒီပြရတဲ့ cool ဆိုတဲ့ဝဟရကိုအချိန်ခံတဲ့ idiom အသုံးချက်ကိုတင်ပြပေးမှာမို့ပထမဦးဆုံး
Keep a cool head
ကိုတင်ပြပေးမှာဖြစ်ပါတယ်။စာလုံးပေါင်းကKEEP keep ကထားပါ A ကတခု COOL cool ကအေးမြတာ HEAD head ကဥကောင်းဆိုတော့စကစုခုရဲ့လုံောက်ဒီဘေကတော့အေးမြတဲ့ဥကောင်းကိုထားပါပေါ့ idiom ဆိုရဲတော့ဒီဘေကလည်းသိမကွာလှပါဘူးအရေးကြုံတဲ့အခါစိတ်ထိန်နိုင်တာပြရာမခတ်ဖဲခေါင်းအေးအေးထားစဉ်းစားနိုင်တာကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Groby ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ You have to keep a cool head in handling crisis if you want to be a leader
ခေါင်းဆောင်လုပ်ချင်နေဆိုရင်ခင်များနေနဲ့အရေးပေါ်အခြေအနေမှာခေါင်းအေးအေးထားစဉ်းစားဂိုင်တွေနိုင်ရမယ်လို့ဒီပေရပါတယ်ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
You have to keep a cool head in handling crisis if you want to be a leader.
ကိုယ်စလေတင်ပြပြီးမှာကတော့
keep your cool.
ဖြစ်ပါတယ်။စာလုံးပေါင်းက KEEP keep ကထားပါ။ YOUY ကသင်ရဲ့ COOL cool ကအေးမြတာဆိုတော့စကစုခုရဲ့တိုက်ရိုက်ဒီဘဲကတော့သင်ရဲ့စိတ်ကိုအေးအေးထားပါပေါ့။ idiom ဆိုတဲ့သဘောအသေးပဲကလည်းသိမကွာထားပါဘူးအခက်ခဲတွေ့တဲ့အခါစိတ်လှုပ်ရှားမှုသိမပြတာစိတ်အေးအေးစိတ်ငြိမ်ငြိမ်ထားတာမျက်နှာပြက်ချင်းမရှိပဲအိန္ဒိယဆဲထားနိုင်တာကိုယ်စိတ်ကိုယ်ကိုထိန်းထားနိုင်တာဘာမှမဖြစ်သလိုနေနိုင်တာမျိုးကိုဆလိုတာဖြစ်ပါလေဒီသုံးနဲ့ပတ်သက်တဲ့ George Groby ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
When you go for a job interview, you have to keep your cool and do the best you can.
အလုပ်လျှောက်ထားလို့တွေ့ဆုံမိမြန်ကန်းသွားမယ်ဆိုရင်စိတ်အေးအေးထားပြီးကိုယ်အတက်နိုင်ဆုံးတော့ကြိုးစားဖို့လိုတယ်လို့ဒိဗေရပါတယ်။ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ When you go for a job interview, you have to keep your cool and do the best you can.
ခုစလေတင်ပြပြီးမှာကတော့
lose your cool
ဖြစ်ပါတယ်စာလုံးပေါင်းက lose lose ကဆုံးရှုံးတာ why ယောကသင်ရဲ့ cool cool ကအေးမြတာဆိုတော့စကားခုရဲ့တဲ့ဒီတွေကတော့သင်ရဲ့အေးမြတဲ့စိတ်ကိုဆုံးရှုံးတာပေါ့စောစောကတင်ပြခဲ့တဲ့စိတ်ကိုအေးအေးထားပြီးထိနိုင်နေဆိုတဲ့ keep your cool idiom နဲ့စကြင်ပဲလို့ဆိုရမယ် lose your cool အသုံးကတော့ယုတ်တဲ့ကိုဒေါသစိတ်ဝင်းနေတဲ့စိတ်စသဖြင့်ကိုမထိန်နိုင်တာစိတ်လွတ်သွားတာအော်လားဟစ်လားရိုက်လားနှစ်လားထိုးလားကြေလားငိုလားယူလားဖြစ်ရတဲ့အခြေအနေမျိုးကိုဆလုပ်တာဖြစ်ပါတယ်တူတူပြောရမယ်ဆိုရင်တော့ဒေါသထွက်နေတာကိုမထွက်တရားဟန်ဆောင်ပြီးတော့မနေနိုင်တာစိတ်ကိုမထိန်ထားနိုင်တာကိုဆလုပ်တာဖြစ်ပါတယ်ကျမတို့မြန်မာမှာတော့ဒေါသအိုးပေါက်ကွဲတယ်ဆိုတဲ့အသုံးနဲ့ဆင်တူတယ်လို့ဆိုရမှာပါ
My neighbor's dog barked all night, so I lost my cool and banged at his door.
You know, in each case, the nyalun hung like that. You know, the door guy was thinking, "No, be, do any guy go to too like that? Lo, TV, yeah, buddy. Uma go now to call Lila, chicha, yeah, ma."
My neighbor's dog barked all night, so.I lost my cool and banged at his door.
Cool, now so un tin pya pi ma ga ro.
Cool your heels.
Chi pare, salung bang wa C O O L cool ga di nya ma verb kriya phi tung tha ra phi bi. Adibe ga ro e aung lut da. Why o you are yoga tin ye H E E L S heels ga chi phnao dui so ro. Sa su thun ye lung gao dibe ga ro chi phnao dui ko e aung lut da bo.Idiom ဆိုတဲ့သဘောအသေးပဲကတော့စိတ်တူနေတာဒေါသထွက်နေတာကိုခြေလွန်လက်လွန်မဖြစ်စေဖို့စိတ်ငြိမ်သွားအောင်တစ်ခုခုပြုလုပ်တာကိုဆလိုတာဖြစ်ပါလေ။ဥပမာဒေါသတိတ်ထွက်နေတဲ့သူကိုသူ့ကိုဒေါသထွက်အောင်လုပ်တဲ့လူနဲ့ချက်ချင်းပေးမတွေ့ပဲအပြင်မှာခဏဆောက်ခိုင်းထားတာစိတ်ကိုအေးအေးထားဖို့ပြောတာမျိုးနဲ့ဆင်တူတယ်လို့ဆိုရမှာပါ။တူတူပြောရမယ်ဆိုရင်တော့စိတ်ပြေရလိအောင်ခဏထိန်ထားတဲ့သဘောမျိုးဖြစ်ပါလေဒီသုံးဟာနောက်အဓိပ္ပာယ်တစ်မျိုးလည်းရှိပါလေအဲ့ဒါကတော့ခဏစောင့်ခိုင်းထားတာဖြစ်ပါလေဒီသုံးနဲ့ပတ်သက်လို့ George Groby ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ Our flight was delayed for 3 hours so we had to cool our heels at the airport
ကျွန်တော်တို့လေမြန်က3နာရီနောက်ကြတော့လေစိတ်မှာခြေညောင်းအောင်ဆောက်ရတော့တာပေါ့ဗျာလို့ဒိဗေရပါတယ်ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပ
ါ Our flight was delayed for 3 hours so we had to cool our heels at the airport
ဒီတင်ပါ English American Second မှာ cool ကိုခြေခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
keep a cool head keep your cool lose your coolCool your heels.
တို့ဖြစ်ကြပါလေ။နောက်တရင်ပါကုလိုချီမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်ကျင်းပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
် VOE မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်ရှင
် VOE မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကို လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့နဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါတယ်ရှင်အခုကျမတို့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်ကိုမထုတ်လွှင့်ခင်မှာ Rio Olympic အားကစားပွဲကစီးပွားရေးအကျိုးမြတ်တွေအကြောင်းကိုပြောပြမှာပါဘရာဇီးနိုင်ငံမှာကျင်းပနေတဲ့နွေရာသီ Olympic အားကစားပွဲအတွက်အစိုးရကလုံခြုံရေးတွေအကြီးအကျယ်တိုးမြှင့်ချထားတဲ့အတွက်ကြောင့်ဘေးကင်းလုံခြုံမှုအတွက်စိတ်မပူရသလိုနေကန်စီးပွားရေးလုပ်ငန်းတွေလည်းအကျိုးခံစားနေကြရပါတယ်။ AFP သတင်းဆောင်မောက်ကိုအခြေခံပြီးတော့ရှားဖောင်ကစူးစီးတင်ပြမှာပါရှင်
။ဘရာဇီးနိုင်ငံရီယိုဒီဂျနေရိုမြို့မှာကျင်းပနေတဲ့နွေရာသီအိုလံပစ်အားကစားပြိုင်ပွဲလုံခြုံရေးအတွက်ဘရာဇီးအစိုးရကတနိုင်ငံလုံးမှာရှိကြတဲ့ရဲတပ်ဖွဲ့ဝင်အား9000ကျော်စုဆောင်းပြီးပွဲကျင်းပရာနေရာနဲ့အနီးတစ်ဝိုက်မှာလုံခြုံရေးတိုးမြှင့်ချထားတာပါ။အဲ့ဒီရဲတပ်ဖွဲ့ဝင်တွေအားလုံးဟာအိုလံပစ်အားကစားပြိုင်ပွဲနဲ့နှီးတဲ့ဂါချီနာအဇူခရိုင်အတွင်းမှာနေထိုင်ကြရလို့အဲ့ဒီမှာရှိကြတဲ့ဈေးဆိုင်တွေနဲ့စားသောက်ဆိုင်တွေလည်းအယောင်အဝယ်ကောင်းနေကြတဲ့အကြောင်း Garden Brother စားသောက်ဆိုင်ကစပွဲထူ Nelson Ansel Mini ကပြောပါတယ
်မေလိုရောဒီမှာမေလိုရာတုံ
းအမြက်က30ရာခိုင်နှုန်းလောက်တိုးလာပါတယ်ဒါကလည်းဂါချီနာအဇူကိုလုံခြုံရေးတပ်ဖွဲ့ဝင်တွေရောက်လာကြတဲ့ကျေးဇူးကြောင့်ပါသူတို့အားလုံးကတော့တန်ဖိုးနဲ့အိမ်ယာစီမံကိန်းကအိမ်တွေမှာနေကြပါတယ်တကယ်ကိုအမျက်ထွက်ပါတယ
်ကိုအိမ်ကိုဘွားလို့အမည်ပေးထားတဲ့တံပိုးနဲ့အိမ်ယာစီမံကိန်းကိုတော့ဆင်းရဲနွမ်းပါသူတွေအတွက်ရည်ရွယ်ဆောက်လုပ်ထားတာဖြစ်ပြီးအိုလံပစ်ပွဲတော်ပြီးရင်တော့ဆင်းရဲသားမိသားစုတွေကိုနေထိုင်ခွင့်ပေးမှာဖြစ်ပါတယ်ဘရာဇီးလုံခြုံရေးတပ်ဖွဲ့ဝင်တဦးဖြစ်တဲ့ဖနာဒိုဟီဘီရိုကတော့နေကန်တွေအကျိုးမြတ်ခံစားနေရတာကိုတွေ့ရတဲ့အတွက်ကျေနပ်အားရတယ်လို့ပြောပါတယ
်အကိုနဲ့ပေါ်ကေ
အခုကပွဲတော်မတိုင်ခင်ကစီးပွားစိတ်ဖြစ်ကြတဲ့နေရာတွေမှာကျွန်တော်တို့ကြောင့်စီးပွားရေးအဆင်ပြေလာတာတကယ်ကောင်းပါတယ်အခုဆိုရင်စီးပွားဖြစ်လုပ်ငန်းတွေအများပြားရှိလာတယ်သူတို့ကဒီပွဲတော်ပြီးမှာမလိုလားကြပါဘူးဒါပေမဲ့21ရက်နေ့မှာပွဲပြီးမယ်ဆိုတာကျွန်တော်တို့အားလုံးသိကြတယ်အဲဒီခါကျရင်ဒီမှာရောက်လာသူတွေအားလုံးကိုယ်ဝန်ကိုပြန်ကြရမှာပါ
ဂါဂျီနာအဇူအရာဟာတာယာတဲ့နေရာတစ်ခုဖြစ်တယ်လို့လည်းသူကပြောပါတယ
်အဲ့ဒါကောင်လည
်းနေရာလေးဟာအေဂျင့်ရဲ့နေရာတစ်ခုပါမူရစေဝါမှောင်ကိုမှုတွေနဲ့ပတ်သက်သူတွေနဲ့လည်းမဆုံရပါဘူး။ခုထီလည်းမှောင်ကိုရောင်းဝယ်တာမျိုးမတွေ့ရပါဘူး။ဒါကိုအေဂျင့်နဲ့နေရပါ
။ Olympia Crew ဈေးဆိုင်ပိုင်ရှင်မာဆူခရူဇီရိုကလည်းလုံခြုံရေးတပ်ဖွဲ့ဝင်တွေရှိနေတာကိုသဘောကျနေတဲ့သူပါ။
Can compromise or actualmente
လောလောဆယ်ဖောက်တဲ့အများစုကတော့လုံခြုံရေးတပ်ဖွဲ့တွေပါ။ဆိုင်မှာအမြတ်လဲရာခိုင်နှုန်း60ရာနေ90ရာခိုင်နှုန်းလောက်ထိတိုးလာပါတယ်။
Olympic အားကစားပွဲကြောင့်ဒီလောက်အမြတ်ထွက်တာမျိုးရှိမှာတော့မဟုတ်ဘူးလို့လည်းသူကဆိုပါတယ
်။ I am most privileged of Brazil. Porque
Gajina ha Brazil မှာကံအကောင်းဆုံးအရက်လို့ကျွန်တော်အမြဲပြောပါတယ်။ဘာလို့လဲဆိုတော့တညာလေးနဲ့လူ4000နဲ့9000ထိရောက်လာပြီးအဲ့ဒီလူတွေရဲ့သုံးဆွဲမှုတွေဟာနေကန်စီးပွားရေးအတွက်အရင်းအနှီးတွေအမြောက်အများရခဲ့ကြလို့ပါ။ဒါကလည်းလုံခြုံရေးတပ်ဖွဲ့ဝင်တွေ Olympic အားကစားပြိုင်ပွဲနဲ့ဖျားသခင်ရဲ့ကျေးဇူးကြောင့်ပါ။
နေကန်စီးပွားရေးလုပ်ငန်းရှင်တွေကတော့အကျိုးအမြတ်ခံစားနေရတဲ့အတွက်လဲနွေရာသီအိုလံပစ်အားကစားပွဲကိုအဆုံးမသတ်ချင်ကြတာဖြစ်ပါတယ်ရှင်
။ရှားဖောင်ပြပြသွားတာပါ။တနင်္ဂနွေနေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။အခုတော့ကွကြော်ကြော်သိန်းတင်ဆက်တဲ့စနေနေ့ညဓာတ်ရိုက်လေးလိုက်စီစဉ်ကိုထုတ်လွှင့်မှာပါ။ဒီစီစဉ်ကိုထုတ်လုပ်သူကမတ်စုမမရှင
်။မင်္ဂလာပါခင်ဗျာစနေညတရက်လီလိုင်းအစီအစဉ်ကနေကြိုးဆိုပါရစေကျွန်တော်တို့ရှေ့သတင်းပတ်ဆိုရင်ဖြင့်နိုင်ငံသားရေးဝန်ကြီးလည်းဖြစ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်တဲ့ဒေါက်ဆန်းစုကြည်ဟာတရုတ်နိုင်ငံခီးစဉ်စတင်မှာဖြစ်ပါတယ်ဒီခီးစဉ်ဟာဖြင့်ဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီအစိုးရအာဏာရလာပြီးနောက်ပိုင်းနိုင်ငံခေါင်းဆောင်တဦးအနေနဲ့ဒေါက်ဆန်းစုကြည်ရဲ့ပထမဦးဆုံးတရုတ်နိုင်ငံခီးစဉ်ဖြစ်ပါတယ်ဆိုတော့ဒီတရုတ်နိုင်ငံခီးစဉ်အတွင်းမှာဒေါက်ဆန်းစုကြည်ကနေပြီးတော့တရုတ်နိုင်ငံကခေါင်းဆောင်တူနဲ့တရုတ်လူထုကိုဘယ်လိုစကားအမှားစကားမျိုးတွေများကျွန်တော်တို့မြန်မာလူထုဘက်ကပြောလိုက်ချင်ပါတယ်လေတခါတရုတ်တာဝန်ရှိသူတွေဘက်ကမြန်မာနိုင်ငံမြန်မာလူထုတွေဘယ်လိုသတင်းစကားကတိကဝတ်တွေကိုများကြားချင်ပါတယ်လေဒါကိုကျွန်တော်တို့အဓိကထားဆွေးနွေးကြဖို့ဖြစ်ပါတယ်ဒီဆွေးနွေးမဲ့အချက်တွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ရဲ့ Facebook စာမျက်နှာမှာပ ပြောခြင်းနဲ့အချက်တွေမှားခြင်းနဲ့စကားတွေကြားခြင်းတွေကိုအများအပြားရေးပြီးတော့ပေးပို့ထားကြတဲ့တော်ရရှင်အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။ဘေးနိုင်ဆွေးနွေးပေးဖို့အတွက်ဖိတ်ခေါ်ထားသူတွေထဲမှာတရုတ်မြန်မာဆက်ဆံရေးလေးလာစောင့်ကြည့်နေတဲ့ပြောရရင်တရုတ်မြန်မာဆက်ဆံရေးနဲ့ပတ်သက်ပြီးတော့အထူးကြွမ်းကျင်သူလို့ကျွန်တော်တို့ပြောနိုင်တဲ့ဒေါက်တာလှကျော်စောတခါကျွန်တော်တို့လွှတ်တော်အမဟောင်းဦးရထွန်းတခါတရုတ်မြန်မာအခုဒီပိုင်းတော်ဆန်းစုကြည်ခီးစဉ်တရုတ်မြန်မာဆက်ဆံရေးနဲ့ပတ်သက်ပြီးတော့သုံးသက်ချက်ဆောင်မတွေမပြတ်ရေးသားနေတဲ့ဒေါက်တာရံမြို့သိန်းတို့ရှိပါတယ်တခြားပါဝင်ဆွေးနွေးမဲ့တိုင်ပေါင်းဆွေးနွေးမယ်တော်တော်ရှင်တွေလည်းရှိပါတယ်ဆိုတော့ကျွန်တော်ဒေါက်ဆန်းစုတီခီးစဉ်ကိုတိုက်ရိုက်ကျွန်တော်တို့မဆွေးနွေးခင်မှာဒါနဲ့ဆက်ဆက်တဲ့ကိစ္စတခုကျွန်တော်ဒေါက်တာလှကျော်စိုးကိုရင်ဆုံးမေးခြင်းပါတယ်ပြီးခဲ့တဲ့ရက်ပိုင်းတွေတွင်ဒါကျွန်တော်တို့အားလုံးတင်းတင်းကြပ်မှာတွေ့ထားတာပါဒီတရုတ်ကွန်မြူနစ်ပါတီကနိုင်ငံတကာဆက်ဆံရေးဝန်ကြီးမှပြူလာပါတယ်ဒေါက်ဆန်းစုတီပါဝင်အစိုးရတာဝန်ရှိသူတွေနဲ့တွေ့ပါတယ်နိုင်ငံရေးပါတီခေါင်းဆောင်တွေနဲ့တွေ့ပါတယ်အဲ့ဒီအထဲမှာအထူးခြားခြားတာဝန်ကနေအားယူသွားပြီဖြစ်တဲ့အငိမ့်စားဘူဂျုံမှူးကြီးဦးတန်းရွှေနဲ့လည်းတွေ့ဆုံခဲ့တယ်ဆိုတဲ့သတင်းတွေတရုတ်တန်ယုံကတရင်ထုတ်ပြန်ထားတာရှိပါတယ်ဆိုတော့ဒေါက်တာလောက်ကျော်စောခင်ဗျာပထမအဦးဆုံးဒီတရုတ်ကွန်မြူနစ်ပါတီကနိုင်ငံတကာဆက်ဆံရေးဝန်ကြီးရဲ့နိုင်ငံတကာဆက်ဆံရေးနဲ့ပတ်သက်တဲ့သူ့ရဲ့အခမ်းအနားဩဇာအရှိန်ဟောဘယ်လောက်ထိရှိပါလဲခင်ဗျာ
ဟေးတရုတ်ကွန်မြူနစ်ပါတီရဲ့အဲနိုင်ငံတကာဆက်ဆံရေးတွေကတော့သူကဟိုအစိုးရကိုတိုက်ရိုက်ဟိုဩဇာရှိတာတော့မဟုတ်ပါဘူးသူကအကြံပေးနိုင်တာသို့မဟုတ်အစိုးရရဲ့ policy တွေနဲ့ပတ်သက်လို့အကြံပေးတာလောက်ပဲရှိပါတယ်အဲ့တော့အခုဒီမှာကြည့်ရတာသူကနိုင်ငံတကာဆက်ဆံရေးတာဝန်ကငါအခုနောက်ပိုင်းကျတော့သူတို့ကဒီလိုဖြစ်တယ်ဗမာပြည်မှာရှိတဲ့အဖွဲ့အစည်းအသီးသီးနဲ့ပေါ့နော်ဟိုပါတီတွေပဲဖြစ်ဖြစ်လူမှုအဖွဲ့အစည်းတွေနဲ့ဖြစ်ဖြစ်အားလုံးနဲ့ဆက်ဆံနိုင်အောင်သူတို့ကဖွင့်ပြီးတော့ဆက်ဆံနေတာဖြစ်တော့အဲ့ဒီအတွက်ဆက်ဆံတာလည်းပါတယ်တိချက်နေ့ချက်ကတရုတ်ကလူကြီးလှုပ်ဆောင်တာသူကတို့ကဒီလိုပဲသူတို့ကဟိုဆိုတော့လက်မချောက်စီနဲ့ဆိုတော့ပေါ့ဗျာအရင်အရင်ကခင်မင်ခဲ့ရင်းမိခဲ့တယ်သူတို့နဲ့ဆက်ဆံရေးကောင်းခဲ့တဲ့လူတွေကိုလည်းအဆက်မပြတ်ဆက်ဆံနေတာပါပဲဥမာဟိုတလောတုန်းကဆိုဟိုတရုတ်ပြည်ကိုပထမဦးဆုံးလာတဲ့အမေရိကန်သမ္တမရာကြီးနစ်ဆန်ရဲ့မိစုံခွဲလာတဲ့ဆိုရင်အစိုးရကိုယ်တိုင်ကဝန်ကြီးချုပ်တို့ဘာလို့ကိုယ်တိုင်ကထွက်အခမ်းအနားတွေမရလောက်ပါလဲအဲ့တော့ဒါသူတို့ရဲ့လှုပ်ထုံးပုံကြီးတည်ရလို့မြင်ရပါတယ
်ဟုတ်ကဲ့ဆိုတော့ဒီဥစားဒီလိုတွေ့ဆုံလာကဗိုလ်ချုပ်မှုကြီးတန်းဗိုလ်ချုပ်မှုကြီးဟောင်းတန်းရွှေနဲ့ဒီနိုင်ငံတကာဆက်ဆံရေးတဝန်ကြီးနဲ့တွေ့ဆုံတဲ့ကိစ္စကဘလို့ courtesy call ပေါ့နော်ကျွန်တော်တို့လာပြီးတော့ခီးစဉ်အတွင်းမှာတွေ့ဆုံနှုတ်ဆက်တာကလွယ်ပြီးကြံတဲ့ထူးခြားမှုမရှိဘူးလို့အဲ့လိုသုံးသပ်ပါသလားခင်ဗျာ
ဟုတ်ကဲ့အစပိုင်းလေးကသူတို့ကကြည့်ရတာဟိုဗိုလ်ချုပ်မှုကြီးတန်းရွှေနဲ့ဟောအဲဦးသိန်းစိန်နဲ့ရောသူတို့ကတော်တော်ရင်းနှီးကြတာဖြစ်တာပေါ့နော်စီးပွားရေးလုပ်ငန်းတွေပါတယ်လေတောက်လျှောက်လုပ်နေတာဖြစ်တော့အဲ့ဒီအတွက်နောက်ခင်ဗျားတို့အားလုံးအစီအရေးလေးငါအဖခစ်တို့နဝတခစ်တို့ပါအဲဒီကဘာလုံးကဝိုင်းပိတ်ဆို့နေတဲ့အခါမှာတရုတ်ကပဲသူတို့ကိုဝင်ပြူထားတာဖြစ်တာဟု
တ်ကဲ့
ကာကွယ်ပေးထားတယ်ဖြစ်တာဟုတ်အဲ့တော့အဲ့ဒီဟာကိုအပြန်အလှန်ခုကတော့ဟိုသွားပြီးနှုတ်ဆက်တဲ့သဘောလောက်ပဲရှိပါတယ
်ဟုတ်ကဲ့ဦးရထွန်းကရောဒီတွေ့ဆုံမှုကိုဘယ်လိုသုံးသပ်ပါသလဲ
အဲကျွန်တော်လဲဒရလှကျော်သောပြောသလိုပဲသုံးသပ်ပါတယ်သူတို့ကတော့ဒီနိုင်ငံတကာဆက်ဆံရေးမှာနောက်ဧည့်သည်တွေအပေါ်မှာဒီဆက်ဆံတဲ့နေရာမှာတော်တော်လေးတရိထားတယ်တော်တော်လေးတရိထားတော့ဒေါန်ဆန်းစုကြည်ကအရင်ကဒီစစ်အစိုးရလက်ထက်မှာတော့သူအတိုက်ခံပေါ့အတိုက်ခံကောင်းဆောင်ဖြစ်တဲ့အခါကျတော့အဲ့ဒီတုန်းကတော့သူတို့ဒေါန်ဆန်းစုကြည်နဲ့ဆက်ဆံရေးကိုတတ်နိုင်သမျှရှောင်ခဲ့တယ်ပေါ့အခုချိန်မှာတော့ပြည်သူလူထုကရွေးချယ်တင်မြှောက်လိုက်တဲ့အစိုးရအဖွဲ့ရဲ့ခေါင်းဆောင်လည်းဖြစ်ပါတီခေါင်းဆောင်လည်းဖြစ်တဲ့အခါကျတော့သူတို့အနေနဲ့ဒီနှစ်နိုင်ငံချစ်ကြည်ရေးနှစ်နိုင်ငံစီးပွားကုန်သွယ်ရေးကိစ္စတွေကဆက်ပြီးတော့လောရမှာဖြစ်တော့ဒေါန်ဆန်းစုကြည်ကိုသူတို့ဖိတ်ရတယ်ဖိတ်ရတဲ့အခါမှာအရင်တုန်းကဒီမိတ်ဟောင်းဆွေဟောင်းတွေကိုလည်းသူတို့အနေနဲ့မမေ့ပါဘူးဆိုတော့ဒီမျိုးရင်းမှုကိုပြကျင်တဲ့သဘောပါပဲအဲ့ဒါသူတို့လုပ်လေရှိပါတယ
်
အရင်တုန်းကတော့ဟိုဒီပါတီချင်းဆက်ဆံရေးမှာသူတို့ကကွန်မြူနစ်ပါတီသာရှိနေတော့အဲ့ကွန်မြူနစ်ပါတီကိုပဲအတိအမှတ်ပြုပြီးတော့ကွန်မြူနစ်ပါတီမရှိတဲ့အတိုင်းပြည်တွေမှာတော့အခုပါတီချင်းတခြားပါတီတွေကိုလည်းဆက်ဆံတာတွေကိုလုပ်တယ်ဆိုတာကိုသိထားမိပါတယ
်ဟုတ်ကဲ့ဒေါက်တာရံမျိုးသိန်းအမြင်လည်းသိပါစေ
အဲကျွန်တော်ကတော့ဗျဒီတရုတ်ကွန်မြူနစ်ပါတီရဲ့ဒီနိုင်ငံတကာဆက်ဆံရေးဝန်ကြီးကအငိမ့်စားဗိုလ်ချုပ်မှုကြီးဦးတန်းရွှေနဲ့တွေ့ဆုံခဲ့တာဟာအဓိကတော့ဗောလေတရုတ်နိုင်ငံရဲ့အမျိုးသားအကျိုးစီးပွားနဲ့ထိုက်ရိုက်ဆက်ဆိုင်နိုင်တယ်လို့ကျွန်တော်ကသုံးသပ်ပါတယ်။အဲနောက်ပြီးတော့မြန်မာနိုင်ငံရဲ့လက်ရှိနိုင်ငံရေးအပြောင်းအလဲမှာဗိုလ်ချုပ်မှုကြီးဟောင်းဦးတန်းရွှေရဲ့အခမ်းကဏ္ဍဟာတော်တော်အရေးပါတဲ့အနေအထားမှာရှိတယ်ဆိုတာကိုတရုတ်ကွန်မြူနစ်ပါတီအနေနဲ့တရားဝင်ဟိုအပြင်မှာပြုတ်လိုက်တဲ့
သဘောမျိုးလဲတက်ရောက်နေတယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ်။အဲနောက်ပြီးတော့အခုနောက်ပိုင်းမှာဒီတရုတ်ကွန်မြူနတီပါတီရဲ့ခေါင်းဆောင်တဦးကိုဒါဟိုဘူဂျိုမူဂျီအောင်ဦးတန်းရွှေကတွေ့ဆုံတာဟာဒါတူးအတွက်လည်းပဲဒါပထမဆုံးပေါ့လေနိုင်ငံကြားဧည့်သည်တဦးကိုလက်ခံတွေ့ဆုံတာအဲ့ဒီအပြင်အဲ့ဒီတွေ့ဆုံမှုနဲ့ပတ်သက်ပြီးတော့တရုတ်ကွန်မြူနတီပါတီရောတရုတ်သတင်းမီဒီယာတွေရောဟာနေမကူးခင်အမြင်အမြန်သတင်းထုတ်ပြန်တာတွေကိုကြည့်မယ်ဆိုရင်အဲ့ဒီနောက်ွယ်မှာအကျိုးစီးပွားတွေအများကြီးဆက်ဆက်နေမယ်လို့တော့ကျွန်တော်ကသုံးသပ်ပါတယ်ဗျ
ဟုတ်ကဲ့ခင်ဗျာဒေါက်တာလှကျော်စောခင်ဗျာဒီဒေါက်ဆန်းစုကြည်ရဲ့မကြခင်ခီးစဉ်နဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံကအဓိကအဖြစ်နိုင်ငံပိုင်သတင်းမီဒီယာတွေပေါ့လေနိုင်ငံပိုင်သတင်းမီဒီယာတွေတခါတရုတ်ကွန်မြူနတီပါတီရဲ့အာဝဝကိုထင်ရတဲ့သတင်းမီဒီယာတွေမှာရေးသူးစကားရေးသားဖော်ပြတာတွေများရှိပါသလားခင်ဗျာဘာတွေများရေးသားဖော်ပြတာတွေရှိပါလဲ
ဟောသူတို့ကတော့ဒီလိုရေးထားပါတယ်ဟိုဒေါက်ဆန်းစုကြည်အနေနဲ့ကပေါ့နော်ဟိုအမေရိကန်တို့ဂျပန်တို့အရင်မသွားဘဲနဲ့တရုတ်ပြည်ကိုအရင်လာတာဟာသူဟာသဘောတရားကြီးဟိုဟိုထက်လက်တွေ့ကျစွာစဉ်းစားတာပေါ့အမှန်ဆိုရင်တော့ဟိုတရုတ်ဟိုဗါလေအမေရိကန်တို့ဂျပန်တို့ကလည်းပထမလာဖို့အရင်ဖိတ်ထားတာပေါ့အဲ့ဒီဟာတွေကိုမသွားဘဲနဲ့တရုတ်ပြည်ကိုလာလိုက်တာဟာတရုတ်ကတော်တော်သဘောကျတယ်အဲ့တော့ဒေါင်ဆန်းစုကြည်ရဲ့အခက်အခဲတွေကိုလည်းကုလူဖြည့်ရှင်းပေးဖို့လိုတယ်ဆိုတဲ့စကားမျိုးတွေလည်းရေးတာပါပါတယ်အဲ့တော့ဒေါင်ဆန်းစုကြည်ကိုအစောပိုင်းကတော့သူတို့တော်တော်များများကအနောက်တိုင်းကသိပ်ပြီးတော့သဘောကျတဲ့လူဖြစ်တော့သိပ်အနောက်တိုင်းရင်းနေတယ်လို့သူထင်တာတကယ်တကယ်ဒေါင်ဆန်းစုကြည်ကအဲ့သူတို့နဲ့ဆက်ဆံကြည့်တဲ့အခါကျတော့လက်တွေ့ကြတာရယ်အဲတရုတ်ပေါ်မှာသိပ်ဆန့်ကျင်လာလို့ဘာလို့မလုပ်ခွင့်နဲ့တရုတ်နဲ့ကောင်းကောင်းမွန်မွန်ဆက်ဆံတာတွေကြည့်ပြီးတော့အဖြစ်တရုတ်ဘက်ကတော်တော်သဘောကျပြီးတော့သတင်းစာတွေထဲမှာတော်တော်ကိုရှင်းရှင်းကိုရေးနေတာတွေတွေ့ရပါတယ
်ဟုတ်ကဲ့ဦးရထွန်းခင်ဗျာဒေါန်ဆန်းစုကြည်ကအခုလိုမျိုးဒါပထမဦးဆုံးပြပါခီးစဉ်တော့မဟုတ်ဘူးပေါ့လေသို့တော့တခြားနိုင်ငံတွေတကယ်ထိတ်တန့်နိုင်ငံတွေကိုမသွားအရင်မသွားဘဲနဲ့ခုနလိုတရုတ်သတင်းမီဒီယာတွေမှာရင်းနေတယ်လို့တရုတ်နိုင်ငံကိုအရင်သွားဖို့ရွေးချယ်ခဲ့တဲ့ပေါ့ဦးရထွန်းဘယ်လိုသုံးသပ်တယ်လဲ
ကျွန်တော်အနေနဲ့တော့ဒေါန်ဆန်းစုကြည်ရဲ့ဟိုပါနတ်မှုလို့ပြောရမှာပေါ့နော်ကျွန်တော်တို့ဒီကနေ့မျက်မှောက်ခင်မှာတော့ဒီနိုင်ငံခေါင်းဆောင်တွေဟာပထဝီနိုင်ငံရေးကိုယူဆိုင်ကြရတာပေါ့ဒီလက်တွေ့ဒီကြတဲ့နိုင်ငံရေးဒီအခြေအနေအချက်လက်တွေပေါ်မှာကိုယ်နိုင်ငံအကျိုးစီးပွားအတွက်ကိုဦးစားပေးပြီးတော့ဆောင်ရွက်ကြရတာပေါ့ထူးခြားချက်ကိုကျွန်တော်သတိထားမိတာကတော့ဒေါန်ဆန်းစုကြည်တို့ဒီ NLD အာဏာရလာပြီးတဲ့နောက်ပိုင်းမှာရိုဟင်ဂျာကိစ္စနဲ့အခုတရုတ်အင်ဂျီချင်းတရုတ်နိုင်ငံနဲ့ဆက်ဆံရေးကိစ္စတွေပေါ့နော်ဒါတွေဟာပြောမယ်ဆိုရင်အာဏာမရခင်တုန်းကနှုံးဆန်တန်ဖိုးတွေနဲ့ကြည့်မယ်ဆိုလို့ရှိရင်တော့လူအခွင့်အရေးတို့နော်ဒီကျွန်တော်တို့ဒီမိုကရေစီရေးတို့ဆိုတဲ့ရည်တည်ချက်တွေကနေကြည့်မယ်ဆိုရင်တော့ဒီသူအမေရိကန်ကိုအရင်သွားတင်တာပေါ့ဒါမှမဟုတ်ဂျပန်ကိုအရင်သွားတင်တာပေါ့သို့တော်လည်းဒီနေ့ကျွန်တော်တို့တရုတ်ပြည်ကိုသွားဖို့သူရွေးချယ်လိုက်တာဟာသူ့အနေနဲ့လက်တွေ့ကြတဲ့နိုင်ငံရေးကိုပို့ပြီးတော့ဥစားပေးတယ်ဆိုတာကိုပေါ်လွှင်းနေပါတယ
်ဟုတ်ကဲ့ဒေါက်တာရမျိုးသိန
်းဟုတ်ပါဗျဟောအခုဒေါန်ဆန်းစုကြည်ရဲ့ခရီးစဉ်ကိုကြည့်တဲ့အခါမှာကျွန်တော်တို့ပထမဆုံးကျွန်တော်တို့လာအိုဒီမိုကရက်တစ်သမ္မတနိုင်ငံကိုသွားတယ်နောက်ပြီးတော့ကျွန်တော်တို့ထိုင်းနိုင်ငံကိုသွားတယ်အခုတရုတ်နိုင်ငံကိုဒုတိယတတိယမြောက်နိုင်ငံအနေနဲ့သွားတဲ့အခါကျတော့အဓိကတော့မြန်မာနိုင်ငံရဲ့အရှိတ်အဝါမှာရှိတဲ့အင်ဂျီချင်းနိုင်ငံတွေကိုသူကဥတီပြီးတော့သူ့ရဲ့နိုင်ငံသားဆက်ဆံရေးမူဝါဒကိုဖော်ဆောင်နေတယ်လို့ကျွန်တော်ယူရသုံးသပ်လို့ရတယ်အဲ့ဒီအခါကျတော့အဲ့ဒီအခြေအနေဟာကျွန်တော်အမြင်အားဖြင့်တော့ပေါ့လေဟိုကျွန်တော်တို့နိုင်ငံရဲ့လက်ရှိပြည်ရင်းရင်းရင်းအပြစ်ခတ်ရစဲရေးကိစ္စနဲ့လည်းပဲဟိုတော်တော်လေးကိုဆက်ဆက်နိုင်တယ်လို့ကျွန်တော်ကတုံ့တက်တယ်။နောက်ပြီးတော့ကျွန်တော်တို့နိုင်ငံရဲ့ဟိုစီးပွားရေးပေါ့လေ၊နေဆက်ကုန်သွယ်ရေးကိစ္စနဲ့လည်းပဲအဲတော်တော်များများဆက်ဆက်နိုင်တယ်လို့ကျွန်တော်ကတုံ့တက်တယ်။အဲ့ဒီအတွက်ကြောင့်မလို့ဟိုဒေါ်ဆန်းစုကြည်အနေနဲ့အင်းကြီးချင်းနိုင်ငံလည်းဖြစ်တယ်။နောက်ပြီးတော့အဲလက်ရှိကျွန်တော်တို့နိုင်ငံရဲ့ဟိုတည်ရှိမှုအရာလေအရေးပါတဲ့ဓမ္မဗျူဟာကျတဲ့နိုင်ငံတစ်နိုင်ငံကိုဦးစားပေးပြီးတော့စဉ်းစားတာလို့ကျွန်တော်တော့သုံးသပ်ပါတယ်
ဟုတ်ကဲ့ဆိုတော့ကျွန်တော်တို့စီသောတာရှင်တွေဒီ Facebook ကနေပို့တဲ့ message တွေထဲမှာအဓိကအားလုံးတူတဲ့အချက်တွေကဒီမြေဆုံစီမံကိန်းကိစ္စဒီတခါတရုတ်မြန်မာနယ်စပ်ကလက်နက်ကိုင်ဖွဲ့ရည်နဲ့ပတ်သက်တဲ့ကိစ္စဒီမြန်မာနိုင်ငံမှာတင်စားတထုတ်ယူတဲ့တရုတ်နိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုတွေကိစ္စတခါတရုတ်ကနေပြီးတော့မြန်မာနိုင်ငံထဲကိုဝင်နေတဲ့အများအပြားတော့ဒီအယီသွေးနှိမ်ကုန်ပစ္စည်းတွေကိစ္စနယ်စပ်ကုန်သွယ်ကိစ္စဒီအချက်တွေကအဓိကကြပါတယ်တရုတ်မြန်မာကဆက်ဆံရေးရလဲတာရှိဒ ဒီနီးစက်တဲ့ဆက်ဆံရေးလည်းရှိတဲ့အခါကျတော့အကြောင်းရက်တွေကလည်းအများကြီးရှိပါတယ်ဒါပေမဲ့အဲ့ဒီအထဲမှာမှာလောလောလတ်လတ်အရေးအကြီးဆုံးအကြောင်းကိစ္စတွေကလည်းပဲရှိနေမှာပါဆိုတော့ဒေါ်တော်လောက်ကျော်စောခင်ဗျာအဲ့ဒီအရေးအကြီးဆုံးအကြောင်းရက်တွေထဲမှာဒေါ်ဆန်းစုကြည်ရဲ့အခုခီးစဉ်နဲ့ဒီ27ရာစုပင်လုံညီလာခံပြည်သူ့ညီညာရေးညီလာခံကျင်းပမယ့်အချိန်ကာလနဲ့ကလည်းတိတ်မလို့တော့ပါဘူးတိုက်ဆိုင်နေရလို့ပြောရမှာပါဆိုတော့ဒီကိစ္စက27ရာစုပင်လုံညီလာခံညီညာရေးကိစ္စပေါ့တန်တကိုင်ဖွဲ့ရင်းနဲ့ပြည်လေရေးကိစ္စပြည်ခတ်ရေးဆေးရေးကိစ္စဒီကိစ္စကဒီခီးစဉ်တွေမှာအတိတ်ကကိစ္စတခုဖြစ်လိမ့်မယ်လို့ဒေါက်တာလှကျော်စောသုံးသပ်ပါလား
။ဟိုတီယုတ်ပြည်မှာလေဟို2015ခုနှစ်ကိုကအရေးခင်ဖြစ်စဉ်ကလေးကအဲခင်ဗျားတို့လည်းကြားမယ်နော်။ဟိုစစ်တပ်ကဟိုတီယုတ်ကိုဆွဆွဲတာပေါ့နော်။ကိုကနောက်ကတီယုတ်ကြီးရှိနေပါတယ်ဆိုပြီးအဲ့ကလေးကတီယုတ်ကသူတို့ရှီမှာအကြီးကျယ်ဟိုဆက်မနာတွေလုပ်တယ်ဗျာ။ဆွေးနွေးပွဲတွေလုပ်တယ်။အဲ့ဒီမှာသူတို့ကတော့ဒီလိုပြောတယ်။မမပြည်ရဲ့ပြည်တွင်းစစ်ကအနှစ်60ကျော်ပြီတဲ့။ဟိုပြီးမကလည်းနေဆက်ဒေတာကတော်တွေတောင်းနေတဲ့ကိုသူတို့ရဲ့အားပါတဲ့သမယိုးကြလက်နဲ့တီလာနဲ့လာမတိုက်နိုင်ဘူးတဲ့ထို့အတူနေဆက်တလျှောက်မှာပျောက်ကြားဆင်နွှဲနေတဲ့ဒီလူမျိုးစုတိုင်းရင်းသားအဖွဲ့တွေကလည်းပြီးမဟိုမျိုးတွေထိပွားပြီးမတိုက်နိုင်ဘူးအဲ့တော့ဒီပြည်စစ်ကြီးကဒီတိုင်းရေရှည်သွားနေမယ်ဆိုရင်ဗမာပြည်ကြီးဟာကြာဆုံးနိုင်ငံကြီးဖြစ်သွားလိမ့်မယ်တဲ့အဲ့လိုကြာဆုံးနိုင်ငံဖြစ်ရင်သူတနိုင်ငံနဲ့ဖြစ်မှာပေါ့ကျန်တဲ့နိုင်ငံတွေကိုဆွဲချသွားမှာတဲ့ဒါကြောင့်မလို့ဒီနိုင်ငံအဲ့လိုဖြစ်မသွားအောင်ကျွန်တော်တို့အားလုံးအထူးသဖြင့်နိုင်ငံတကာနဲ့ဆိုင်တဲ့အဖွဲ့အစည်းတွေကုလသမဂ္ဂလိုဟာမျိုးအာဆီယံလိုအဖွဲ့မျိုးကဒီဗမာပြည်မှာပြည်ရင်းရင်းရင်းရဖို့အတွက်လက်ဦးမှုရှိရှိပါဝင်လှုပ်ဆောင်ပေးဖို့လိုတယ်လို့ပြောဘူးတယ်အဲ့ဒါ2015တည်းကပြောဘူးတာ
ဟုတ်ကဲ့
နောက်တစ်ခုကတရုတ်ကန်ဒီ27ရာစုသူတင်ကချီဟိုပြည်ဝခြေလမ်းဖြစ်တယ်အဲ့ပိုးလမ်းမကြီးဖွင့်ဖို့စိတ်စားကရေလမ်းလေလမ်းဖွင့်တယ်ရေလမ်းနဲ့ကုန်းလမ်းဖွင့်တဲ့ဟာမှာနှစ်ခုစလုံးကကျမတို့ဗမာပြည်ကိုဖြတ်ပါတယ်ဗမာပြည်ကအချက်ချာကြတယ်ဒါကြောင့်မလို့သူ့ဒီစီမံကိန်းကသူကဒီအခုနောက်တက်တဲ့သမရှိချင်းပင်ရဲ့ brain charge ဖြစ်တော့အဲ့တော့ဒီစီမံကိန်းအောင်မြင်ဖို့ကဗမာပြည်ကြီးမှာပြည်ပငင်းရရရမှာဖြစ်တယ်ဒါကြောင့်မလို့ဒါနဲ့ပတ်သက်ပြီးတော့သူကအတော်ကိုတက်တက်ကြွကြွပါဝင်ပတ်သက်ကြရမှာ
အဲ
့တော့ဒီကိစ္စကလည်းအဓိကကိစ္စလည်းပါဝင
်ဆိုတော့ဒီမြန်မာပြည်မှာလက်နက်ကိုင်လူမျိုးစုလက်နက်ကိုင်အဖွဲ့တွေနဲ့အစိုးရကြားပေါ်လေပြည်လည်မှုရဖို့ပြစ်ခတ်ရဖို့ငင်းချင်းရဖို့ကိစ္စကတရုတ်နိုင်ငံအတွက်မဟာဗျူဟာမြောက်အရေးပါတဲ့ကိစ္စလို့အဲ့လိုပြောလို့ရတယ်ပေါ့
သူကတီယုတ်ပြာသူ့ပပလဲပေါ့နော်သူရဲ့အင်းနီနာချင်းပပလဲကဟိုအပူကွက်တွေအားလုံးကိုသူကလိုက်ပြီးတော့ငင်းအောင်လုပ်နေတာဗျာအဲ့တော့ဒါဒီတစ်ခုကတော့မဟာဗျူဟာအဓိကကြားတယ်မဟုတ်ပေမဲ့တော်တော်အဓိကကြားတယ်အချက်တစ်ချက်ပဲဒါကြောင့်မို့ဒါကိုသူစူးစမ်းပြီးလှုပ်ဆောင်ပါလိမ့်မယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်ဒါရိုက်ဆွေးနွေးမဲ့သူတော်ရှင်တူကိုဖိတ်ခေါ်လိုက်ပါစေရန်ကုန်မြို့ကရှင်နေကြီးဦးကျော်လင်းဒီနေ့ကြီးဦးကျော်လင်းဒေါန်ဆန်းစုကြည်ရဲ့ခီးစဉ်မှာဦးကျော်လင်းဘက်ကဘလို့အမှားစကားတွေများပြောချင်ပါသလဲ။ဘာများကြားချင်ပါသလဲ
။ဟောဗျာဒီကျွန်တော်လက်ရှိရာစုပင်လုံးညီလာခံဆိုတာကြီးကအဲကျွန်တော်တို့ကြိုတင်ပြင်ဆင်ရမယ့်အဆင့်မှာဒေါန်ဆန်းစုဘက်ကလည်းစိတ်ပူးလို့သူ့ဘက်ကလည်းပိုးလာမှကြီးလို့ဟာနဲ့နောက်ထပ်ဗမာပြည်ခေါင်းဆောင်တယောက်ကသူတို့လူကျင်တာတွေကိုတော်တော်များများလမ်းဖွင့်ဖို့တွေသူတို့ကလည်းသူ့ပြည်ဟိုဒီမှာပဲဆွေးပြေးလောက်တာပေါ့ဗျာ။သူတို့ကလည်းတော့ဒါကိုစီးအောင်မှာပဲ။အဲ့တော့ဒီနှစ်ခုကြားမှာအဲ့တော့တစ်ခါလည်းပဲသူကအလိုရှိတယ်တခါကလည်းပဲလူလာတယ်ဆိုတာဒီပြည်ရင်းချင်းချင်းနဲ့ပတ်သက်လို့ဒီပုဂ္ဂိုလ်တွေကလည်းယူတိုင်းဟာဘာဖြစ်လို့အစွဲဘွားတွေပဲကိုယ့်ဗမာပြည်မှာသူတို့ကတော့ကိုယ်ပါဥရှိတွေပါရင်းဖြစ်နေရအဲ့တော့ဒီကိစ္စကြီးတွေကတော့ဒီတိုက်ပြည်ဟောင်းဆောင်တွေအရေးကြီးပါတယ်သူတို့တိုက်ပြည်တွေပုံပြီးအရေးကြီးတယ်ဒီကျွန်တော်တရားစာတတ်တွေမှာတော့ဒီပြည်ကိုကျွန်တော်ပြောလို့ရတာဟာဒီမြစ်တွေပါတယ်ဆိုတာကလည်းရစီမြစ်ကြီးတဲ့ပြည်ပြည်ကြီးကထိခိုက်မခံနိုင်ဘူးလို့ကျွန်တော်တို့ကလည်းအဲရမြစ်ကြီးထိခိုက်မခံနိုင်ဘူးအဲ့တော့ဘာကြောင့်လဲဆိုတော့မြစ်တွေဆိုတာဒီပေါင်းထောင်တောင်တိမ်တန်းတွေကိုချီပေါ်လာတယ်အဲ့လိုပေါ်လာတဲ့မြစ်ကြီးတွေအပေါ်မှာကိုကြီးသားတွေကထားပြီးဗန်တော့မူရတနင်္ဂနွေပြည်ပြည်မှာတနင်္ဂနွေဝင်ရောမဆွတ်ဖက်ရင်းနဲ့အချုပ်ချာအနာလေးစားရည်တွေအခြေခံပြီးတော့ဒီအရင်ကစာကြည့်ကြီးတွေရှိခဲ့တယ်ဆိုတဲ့အချက်ကတော့အခုရုံးကြီးတန်းရှူတွေနဲ့တွေ့တဲ့အချက်တွေပါနေတာပေါ့ဗျာသို့တော်လေးတွေအခုလက်ရှိအနေထားမှာကဒီဘက်ကကော့ကြောင်းတာဘက်ဆာဆိုးလို့ရရုံးတဲ့အနေထားဟာဗမာပြည်ဒီမိုကရေစီအစိုးရမဟုတ်ဘူးဗျအဲ့တော့ဒီမိုကရေစီအစိုးရမှလည်းကျွန်တော်တို့ပုံမှန်108ကာကြီးခဝေးနောက်ပြီးတော့209အခုလက်ရှိဖွင့်ကြည့်ဖို့အဲ့မှာဘာပါလာလို့ဆိုတော့တမရနဲ့ပြည်တော်စုဆိုတော့လည်းပဲဒီစာချုပ်တွေပေါ်မှာပြန်လည်ပြီးတော့ပြင်ဆင်ရင်းနဲ့အဆောက်အအုံရပြန်လည်ပြီးတော့အစီအပြေလို့ဆွေးနွေးရင်းနဲ့ပြည်ပြည်ချင်းတိလုပ်နေပါတယ်ခင်ဗျာဒါနှလုံးရှိဖွင့်ကြည့်ပုံမှာပေးထားပါတယ်အဲ့ဒီတော့ကျွန်တော်တို့ပြောမယ်ဆိုတော့1049ခုဖွင့်ကြည့်ပုံမှာလည်းပါပါတယ်ဒီတက်ရှင်ရလေးဂျန်ဆိုတာဒီလိုမျိုးဒီဖွင့်ကြည့်ပုံရဲ့အရာထွက်တော်နေတဲ့ဟိုတမရတွေမှရှိတဲ့အာဏာတွေကလည်းပဲဒီစာချုပ်တွေပေါ်မှာပြန်လည်ဆက်ဆက်ပိုင်ခွင့်ရှိတဲ့ဥပဒေပညာရှင်တွေပြန်စဉ်းစားမယ်ဆိုလို့ရှိရင်တချို့ကိစ္စတွေမှာလည်းပဲကျွန်တော်တို့ဒီအထက်လျှောက်တစ်ဖက်ညှိနှိုင်းပြီးတော့ဟာလေယူတဲ့နာမယ်ယူသိမ်းလို့ရပါတယ်
ဟုတ်ကဲ့
အဲ့ဒီအခြေအနေတွေနဲ့မဟုတ်လို့ ကျွန်တော်တို့ဒီနေရာစားတဲ့ဒီမထိအောင်လို့ဆွေးနွေးပြီးပါပြီးတော့မှဗမာပြည်ကိုသွင်းတဲ့စားစာရီနဲ့ဒီကျွန်တော်တို့အဓိကတော့ရှင်းဝါးတွေပေါ့ဗျာအဲ့ဒါတို့လက်တက်ဆန်းပြီးတော့ကျွန်တော်တို့နိုင်ငံလူတွေပေါ်မှာကျွန်တော်စားတဲ့ခံပြတော့မလို့ကိုတိူပြရနေပြီ inspection corporation အနေနဲ့စီစစ်ပြီးတော့မှထုတ်ပုံဖြစ်တဲ့မသွင်းတဲ့ဟာတွေဗမာပြည်ပို့မယ်ဆိုရင်အရေးယူလာလေးလုပ်ပေးပါလို့အဲ့ဒါလေးနှစ်ခုတော့မှာကျင်တာပေါ့ဗျာဒါပါပဲ
ဟုတ်ကဲ့ဦးကျော်လင်းကျေးဇူးအများကြီးတင်ပါတယ် Facebook မှာရေးတဲ့သောတာရှင်တူကလည်းပဲဒီအမေစုရေးတဲ့တရုတ်ကဝမိုင်းလာ KIA တအန်းပလောင်နဲ့ MNDAA တို့ကိုလုံးဝဘက်ကမပေးဘူးအနှိမ့်နိုင်နိုင်ပါစေ။ဒါပေမဲ့အမေရေးမြစ်ဆုံစင်တဲ့တော့ compromise မလုပ်ခဲ့ပါနဲ့အမေရေး။ငင်းချင်းရင်းနဲ့မြစ်ဆုံတိကျခွဲပြီးဂိုင်တွယ်ပေးပါအမေရေးသူရေးတဲ့စာသားတိုင်းပါခင်ဗျ။ဆိုတော့ဦးရထွန်းအဓိကပြောရအောင်ဒီမြစ်ဆုံကိစ္စပေါ့လေခုနငင်းချင်းကိစ္စအပြင်နောက်ထပ် pressing issue တခုကတော့အရေးကြီးတဲ့လက်ရှိအချိန်မှာအစောတလင်ဖြေရှင်းရမယ့်ကိစ္စတခုကမြစ်ဆုံကိစ္စမြစ်ဆုံကိစ္စကိုရောလက်ရှိဒေါ်ဆန်းစုကြည်ဦးဆောင်တဲ့အစိုးရနဲ့တရုတ်နိုင်ငံကမှပြည်လည်မှုရမယ်အလားအလာရှိပါရဲ့လားဦးရထွန်
းအဲသူတို့ဒီတရုတ်နိုင်ငံဂျာရေးဝင်ကြီးနောက်ဆုံးဒီပြောထားတဲ့မှတ်ချက်တစ်ခုကြားလိုက်ရတာတော့မြစ်ဆုံကိစ္စကြောင့်ကျွန်တော်တို့နှစ်နိုင်ငံဆက်ဆံရေးကိုမထိခိုက်နိုင်ပါဘူးလို့အဲ့ဒါလိုပြောထားတယ်အဲ့တော့ကျွန်တော်စဉ်းစားကြည့်တဲ့အခါမှာမြစ်ဆုံကိစ္စတဲ့ပိုအရေးကြီးတဲ့ကိစ္စတွေဟိုကျွန်တော်တို့နိုင်ငံနဲ့ပူးပေါင်းဆောင်ရွက်ရမယ့်အခါတွေရှိတယ်ပေါ့ခုနဒေါက်တာလှကျော်စောပြောသွားသလိုပဲဒီပိုးလမ်းမကြီးဖောက်ဖို့ကိစ္စပေါ့နော်တရုတ်မြန်မာလီတို့လမ်းမနောက်တစ်ခါကျွန်တော်တို့ကြောက်ဖြူခွန်မင်းမြေထားလမ်းအမြန်လမ်းဖောက်ဖို့ကိစ္စဒါတွေကတရုတ်သမရရှီကျင်းဖင်ရဲ့ One Road One Belt ဆိုတဲ့စီမံကိန်းထဲမှာအရေးကြီးပါနေတဲ့အပိုင်းတွေဖြစ်နေတယ်အဲ့ဒီဟာတွေကိုသူတို့ဒီအကောင့်တွေပေါ်နိုင်ရင်ကျွန်တော်တို့နိုင်ငံအတွက်လည်းစီဝါရေးရအကျိုးမြတ်တွေရှိမယ်အဲဒီရေရှည်အတွက်လဲကျွန်တော်တို့ကဒီကိုယ်နိုင်ငံရဲ့အချုပ်အခြာအာဏာကိုမထိခိုက်ဘူးဆိုလို့ရှင်ဒါတွေကပြည်သူလူထုအတွက်လဲအကျိုးရှိနိုင်ပါတယ
်အ
ဲ့တော့ဟိုဒီမြစ်ဆုံကိစ္စမှာလဲသူတို့အနေနဲ့ဒါမလိုချင်တာတော့မဟုတ်ဘူးဆက်ပြီးတော့လှုပ်ချင်စိတ်ရှိတယ်သို့တော့ကျွန်တော်တို့နိုင်ငံရဲ့ပြည်သူလူထုရဲ့သဘောထားပေါ့နော်အဲ့ဒီဟာအပေါ်မှာလဲသူတို့လေးစားလိုက်မယ်လို့ယူဆပါတယ
်ဟုတ်ကဲ့တော်တော်လေး
ဒီဟာနဲ့ဒီဟာတွေနဲ့ပတ်သက်ပြီးတော့သူကပြန်ပြီးမလုံပေးထားတဲ့ဟာတခုတော့ရှိတယ်အဲ့ဒါကတော့ကျွန်တော်တို့ရဲ့ပြည်တွင်းငြိမ်းချမ်းရေးကိုသူကူညီပါမယ်ဆိုတဲ့ဟာကိုသူဒီအခါအခွင့်အတိုင်းမှာသူထုတ်ပြောတယ
်ဒါက
တော့ကျွန်တော်တို့အလိုချင်ဆုံးကိစ္စပေါ့လေ
ဟုတ်ကဲ့ခင်ဗျာဒီမြေဆုံနဲ့ပတ်သက်ပြီးတော့တိတ်မကြာသေးခင်ဂျပန်ကပဲဟလာဒီစုံစမ်းစစ်ဆေးရေးဆိုပြီးတော့နောက်ထပ် commission တခုထပ်ဖွဲ့ထားလည်းရှိပါတယ်ဆိုတော့ဒေါ်လာကျော်စောခင်ဗျာတရုတ်တာဝန်ရှိသူတွေဘက်ကဒီမြေဆုံကိစ္စကမြန်မာနိုင်ငံမှာမြန်မာလူထုအများစုပေါ့လေစန့်ကျင်ကြတယ်သဘောမတူကြဘူးမလုပ်စေချင်ကြဘူးဆိုတော့ကိုရောသူတို့ကောင်းကောင်းသဘောပေါက်ပါရဲ့လားသူတို့ဘက်မှာရောဒီမြစ်ဆုံကိစ္စနဲ့ပတ်သက်ပြီးတော့ဘယ်လောက်ထိပြည်လည်အောင်လုပ်လို့တဲ့စန္ဒသဘောထားမျိုးတွေ့ရပါလဲခင်ဗျာ
ဟိုကျမတွေ့တာတော့လေဟိုတရုတ်ပြည်ကအဲ့ဗမာပြည်ရဲ့မြစ်ဆုံကိစ္စလောက်ကတော့ပိတ်ကြီးမားတာမဟုတ်ဘူးညဘာဖြစ်လို့လဲဆိုတော့တခြားနိုင်ငံတွေမှာလည်းအများအပြားဒီလိုပဲရှိတယ်ဥပမာခင်ဗျားကြားမလားမသိဘူးသီရိလင်္ကာကဟိုတလောကသင်္ဘောကိစ္စအဲသင်္ဘောစစ်ကိစ္စပေါ့နော
်ဟုတ်ကဲ့
နောက်အီရန်တို့ဘာတို့ပါကစ္စတန်တို့မှာလည်းဒီလိုပဲအဲ့လိုဖြစ်တဲ့ကိစ္စမျိုးတွေအများကြီးနောက်ပြည်တွင်းမှာကအဲ့လိုပြဿနာတွေအများကြီးရှိတယ်အဲ့တော့အဲ့ဒီပြဿနာတွေကိုဖြေရှင်းတဲ့အခါမှာတရုတ်ကစိတ်လက်ပေါက်စိတ်ဘာဖြစ်လို့လဲဆိုတော့အဲ့လိုလူလူကခံစားမှုသိပ်ပြင်းနေတော့နောက်နေနေဆုတ်တယ်ဆုတ်ပြီးတော့ပြည်သူလူစုကဘာကိုစိုးရိမ်နေတာလဲဘာကိုမကြည်နပ်နေတာလဲဘာကိုပူပန်နေတာလဲဆိုတော့ရအောင်ရှာတယ်အဲ့ပြည်သူလူစုရဲ့ပူပန်မှုစိုးရိမ်မှုတွေကိုသူကဖြေရှင်းနိုင်ရင်ဖြေရှင်းတယ်အဲ့ဒါအဲ့အထူးသဖြင့်ဒေသခံလူစုကိုသူတို့ချင်းကပ်တဲ့နေရာမှာတော်တော်ပျော်ပြောင်းတယ်အဲ့လိုချင်းကပ်ပြီးတဲ့နောက်အဲ့ဒေသခံလူစုကခေါင်းမာနေခေါင်းမာနေတယ်မကြိုက်ဘူးဆိုရင်သူတို့ short တန်း short တယ်နောက်ဆုတ်တန်းဆုတ်တယ
်
အခုဒေါ်အောင်ဆန်းစုကြည်ကလည်းသူမသွားခင်เนาะလေလာ30ရေး commission ဖြစ်တယ်အဲ့ဒီခေါင်းစဉ်ကိုကြည့်ပါ ARV မြစ်စုံမြင်းညာမြဝန်းဆိုပြီးတော့၃ခုလောက်ရေးထားတယ်တကယ်တော့မြစ်စုံဆိုတာတစ်ခုတည်းမဟုတ်ဘူး all together အားလုံးစုစုပေါင်း၈ခု၆ပါဖြစ်တယ်ဒီကားတာ၈ခုအဲ့တော့အဲ့ဒီဟာတွေအားလုံးကိုစနစ်တကျပြန်စစ်ဆေးပြီးလူစုသိပြီးတော့မကြိုက်တဲ့ဟာတွေဘာတွေကိုသူတို့ short ပေးခြင်းပေးမယ်အဲနောက်ပြီးတော့လူစုလက်ခံနိုင်တဲ့ဟာတွေကိုသူတို့လူစုလက်ခံနိုင်တဲ့အခြေအနေတွေနဲ့အညီလိုက်လို့လှုပ်ဆောင်ပေးလိုက်မယ
်ဒီ
မှာကတော့ယုံကြည်တယ်တရုတ်ကဂျန်နစ်စီမံကိန်းတွေကိုလည်းသူဒီလိုပဲဖြေရှင်းလာတာဖြစ်တော့နှစ်နိုင်ငံလုံးမျက်နှာမပြတ်တဲ့နော်ပြည်သူလူစုကလည်းလက်ခံနိုင်တဲ့တင့်တင့်ဖျောက်ပတ်တဲ့အခြေအခုကိုရှာတွေ့လိုက်မယ်လို့ကျွန်မတို့ယုံကြည်ပါတယ
်ဟုတ်ကဲ့ဒေါက်တာရမျိုးသိဆိုတော့ဒီခီးစဉ်ကနေပြီးတော့ breakthrough ပေါ့လေထူးထူးခြားခြားတစ်ခုခုသဘောတူညီချက်ပြညာချက်တစ်ခုခုထွက်လာမယ်လို့ဒေါ်ရမျိုးသိန်းခံမှန်းသလားဘာဒေါ်ရမျိုးသိန်းကအဓိကကြားချင်တယ်လဲ
ကျွန်တော်ကတော့ခုနဟိုအားလုံးဆွေးနွေးသွားသလိုပေါ့လေဒီမြေဆုံစီမံကိန်းနဲ့ပတ်သက်ပြီးတော့တော့ကျွန်တော်တို့ပြည်သူလူထုလိုလားနေတဲ့ဘက်ကဥတီတဲ့ဆုံးဖြတ်ချက်မျိုးရလာဖို့လိုအပ်တယ်လို့မြင်တယ်အဲနောက်တစ်ခုကတရုတ်အစိုးရရောတရုတ်ကွန်မြူနတီပါတီရောဟာတော့ကျွန်တော်တို့သူတို့ကာလရှည်ကြာကင်ဆွဲလာတယ်ပေါ့လေအစိုးရအစိုးရချင်းဆက်ဆံရေးပါတီချင်းဆက်ဆံရေးကနေပြီးတော့ပြည်သူချင်းဆက်ဆံရေးကိုအမြန်ဆုံးကူးပြောင်းနိုင်ဖို့လိုအပ်တယ်လို့မြင်တယ်အဲ့ဒီလိုကူးပြောင်းနိုင်ဖို့စဉ်းစားတယ်ဆိုရင်တော့ကျွန်တော်တို့မြန်မာပြည်သူလူထုတစ်ရက်လုံးကမလိုလားတဲ့မြေဆုံစီမံကိန်းကိုတရုတ်ဘက်ကနေကိုစပြီးတော့ရပ်ဆိုင်းဖို့လိုအပ်တယ်လို့ကျွန်တော်ကတော့သုံးသပ်တယ်အဲ့ဒီအပြင်တော့တရုတ်ရင်းနှီးမြှုပ်နှံမှုတွေတော့မြန်မာနိုင်ငံတဝမ်းမှာရှိနေတဲ့တရုတ်ရင်းနှီးမြှုပ်နှံမှုတွေကိုတော့ပြန်ပြီးတော့တရုတ်အစိုးရကိုနိုင်ကိုကပြန်ပြီးတော့သုံးသပ်ဖို့လိုအပ်ပါတယ်လို့ကျွန်တော်ကမြင်တယ
်တ
ော့အရင်အစိုးရအဆက်ဆက်လက်ထက်မှာပုံစံပေါင်းစုံနဲ့ချုပ်ဆိုခဲ့တဲ့စာချုပ်တွေကိုအဲ့ဒါမြန်မာပြည်သူလူထုရဲ့အကျိုးကိုရှေ့ရှုပြီးတော့ပြန်သုံးသပ်ဖို့လိုအပ်တယ်လို့ကျွန်တော်ကမြင်ပါတယ်ဗျ
ဒေါက်တာလောက်ကျော်စောခင်ဗျာမြန်မာနိုင်ငံမှာတရုတ်နဲ့မြန်မာကြားဆက်ဆံရေးကျောင်းရံနဲ့ပတ်သက်ပြီးမလူကြားထဲမှာဆွေးမှုတွေအများကြီးရှိပါတယ်တရုတ်ခေါင်းဆောင်တွေနဲ့တရုတ်လူကြားထဲမှာအဲ့ဒါတွေကိုသတိပြုမိပါသလားခင်ဗျာ
ဟုတ်ကဲ့ကျွန်မသတိပြုမိပါတယ်တခုကဒီလိုရှိတယ်တရုတ်နဲ့ဗမာဆက်ဆံရေးမှာဗမာပြည်သူတွေဘာဖြစ်လို့ဒီလောက်ခံစားနေရလဲဆိုတော့ဗမာပြည်သူတွေကိုကိုစားပြုတဲ့အစိုးရနဲ့ဆက်ဆံရတာမဟုတ်တော့ဘူးတရုတ်ကဆက်ဆံလာတာခင်ဗျာစဉ်းစားကြည့်တောက်ချောက်ပဲလူတွေနဲ့ပဲဆက်ဆံလာတယ်အဲ့တော့အဲ့ဒီလူတွေကကိုရသမျှကိုအိတ်ထဲပဲထဲဖို့စဉ်းစားနေတဲ့အခါကျတော
့
ပြည်သူလူတွေကလိမ့်နေအောင်ခံရတာနောက်တရုတ်ပြည်မှာလည်းအခုဟာကခင်ဗျားလေးကြားမယ်လိုက်ယူလာစားကိစ္စတွေအခုဗမာပြည်နဲ့အဲ့ဒီစွိုင်းရင်ကုမ္ပဏီကြီးနှစ်ခုကဒါရိုက်တာကြီးနှစ်ယောက်စလုံးတောင်းဖန်ထားပြီးပြီ
အဲ
့မျက်စုံကိစ္စလက်မှတ်ထိုးထားတဲ့လူတွေအဲ့တော့အဲ့ဒီမတော်မတရားတွေရှိတဲ့အတွေ့အဲဗမာလူတွေကဒီလိုခံစားမှုပြင်းထန်နေတယ်ဆိုတာသူတို့တစုံတရာပြပါတ
ယ်ဟုတ်ကဲ့
အဲ့တော့အခုဟာတော့ကျမတို့အားလုံးလိုချင်တဲ့အဲ့ဒါပြည်သူလူထုတရားလုံးကိုကိုစားပြုတဲ့
ဘု
ရားညိုးတော့မဟုတ်သေးပေမဲ့ဟိုစစ်အစိုးရနဲ့ဆိုင်ရင်တစုံတရာပြည်သူလူထုအတွက်အကျိုးရှိတဲ့လုပ်ငန်းတွေတော်စုပေးဆောင်လာနိုင်ပါလိမ့်မယ်လို့ကျမတို့ထင်ပါတယ
်ဟုတ်ကဲ့ပါခင်ဗျာအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်အချိန်ကကြော်သွားပြီဖြစ်လို့ဒီမှာပဲကြက်လိုက်ပြစီနောက်တစ်ပတ်မှာဆုံကြပါတော့ခင်ဗျာ
ဒါကတော့ကိုကျော်ကျော်သိန်းတင်ဆက်တဲ့စနေနေ့ညဒိုင်လီလိုက်အစီအစဉ်ကိုနားဆင်ကြတာပါရှင်။ VOA မြန်မာပိုင်းကတင်ဆက်နေတဲ့အပတ်စဉ်ကဏ္ဍတွေကိုကျမတို့ internet website လိပ်စာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မရွေးကြည့်ရှုနားဆင်နိုင်ကြပါရှင်။သတင်းအချင်းချုပ်ကိုနားဆင်ဖို့အချိန်ရောက်ပြီဆိုတော့ဒေါခင်မျိုးသက်ကပြောပြပါအောင်ရှင်။
ဆီးရီးယားမြောက်ပိုင်းတူရကီနယ်စပ်နားမှာရှိတဲ့ IS စစ်သွေးကြွတွေအခိုင်အမာခြေကုပ်ယူထားတဲ့ Manbij မြို့ကစစ်သွေးကြွတွေကိုမောင်းထုတ်နိုင်ခဲ့ပြီးတဲ့နောက်တနေ့ဖြစ်တဲ့စနေနေ့မှာတော့ဝမ်မြောက်ဝမ်သာဖြစ်နေတဲ့ဆီးရီးယားမြို့ကထောင်ပေါင်းများစွာဟာပျက်စီးနေတဲ့မြို့တွေကိုပြန်လာနေကြပါပြီစစ်သွေးကြွတွေကတော့တောက်ကြနေမှာပဲမြို့ကိုဆွန့်ခွာပြီး IS အဖွဲ့တွေထိန်းချုပ်ထားတဲ့နယ်စပ်ကဂျာရာဘလတ်မြို့စီကိုဥတီပြီးသွားနေပါတယ်American သမ္မတဂျိုးဘိုင်ဒန်ဟာဒီလကုန်လမှာတူရကီကိုသွားရောက်မယ်လို့သမ္မတအင်ဗျူကတောက်ချနေမှာကြေညာလိုက်ပါတယ်။ Mr. Biden ဟာဩဂုတ်လ24ရက်နေ့မှာသွားရောက်ဖို့စီစဉ်ထားတာဟာတူရကီမှာဇူလိုင်15ရက်အာဏာသိမ်းကျိုးပမ်းမှုတွေဖြစ်ပွားခဲ့ခြင်းကစပြီးအနောက်နိုင်ငံကထိတ်တန့်ခေါင်းဆောင်တဦးပထမဆုံးသွားရောက်တာလည်းဖြစ်ပါတယ်။ Brazil နိုင်ငံမှာကျင်းပနေတဲ့ Rio2016 Olympic ပြိုင်ပွဲမှာစနေနေ့မှာရထားတဲ့ဆုတစိတ်ဆင်မှာ American ကရွှေ27ငွေ15.18ခုနဲ့ပထမနေရာကဥဆောင်နေပါတယ်တရုတ်ကဒုတိယနဲ့ Britain နိုင်ငံကတတိယပါ American ပြည်ထောင်စု Puerto Rico မှာ Zika virus ပိုးကူးစက်ပြန့်ပွားမှုတွေကြေကြေပြန့်ပြန့်ဖြစ်လာနေတဲ့အတွက် American အစိုးရကတောက်ကြနေမှာပဲအရေးပေါ်အခြေအနေကိုကြေညာလိုက်ပါတယ်
တရင်ချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြသွားတာပါဒီကနေ့မနေ့စီစဉ်ထုတ်လို့ရေးမှုကတော့မန္နန္ဒာချမ်းပါရှင်အင်ဂျင်နီယာကတော့ Darryl Smith ဖြစ်ပါတယ်တနင်္ဂနွေနေ့နဲ့ခင် VOE မြန်မာပိုင်းစီစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလောကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်ညနေခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိဆက်လက်ထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါနော်အားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်ကျမအင်ဂျင်နိုင်ပါ